Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တော်ရှင်များခင်ဗျာ VOA American အသံကနေ2023ခုနှစ်ဇွန်လ24ရက်စနေညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ Washington DC မြို့တော်ကနေတက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ line to meter 3252တို့အပြင်အခုစနေတနင်္ဂနွေမှာ line to meter 190ကလည်းလွှတ်ထုတ်ပေးနေပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွင်းတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့စနေနေ့ညသတင်းတွေကိုကိုဝင်းမင်နဲ့အတူကြီးညာပြသမှာပါဒီလက်နက်ကင်ပုံကန်ထားချွတ်မှုဟာနိုင်ငံတော်တစ္ဆာဖောက်ပြက်ပုံကန်မှုဖြစ်တယ်လို့ရုရှားနိုင်ငံကလက်နက်ကင်အာခံဆန့်ကျင်တဲ့သူမှန်သမျှပြင်းပြင်းထန်ထန်အရေးယူသွားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောဆိုလိုက်တာနောက်ဒီရုရှားမှာဗာဂနာခြေစားစစ်တပ်ရဲ့ပုံကန်မှုနဲ့ပတ်သက်ပြီးတော့ EU ကအနီးကပ်စောင့်ကြည့်နေတာNUG ထိပ်တန်းခေါင်းဆောင်တွေနဲ့ American ဆိုရတာဝန်ရှိသူတွေ Washington DC မှာတွေ့ဆုံတာဒီလိုနောက်ဆုံးရသတင်းတွေကိုကြေညာပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါကိုအောင်ဝင်းအခုလိုသတင်းတွေအပြီးမှာတော့စိတ်ဝင်စားစရာအပတ်စဉ်ကဏ္ဍတွေလာဖို့ရှိတာမှာစနေညအပတ်စဉ်ကဏ္ဍတွေတဲ့ကတစ်ခုဖြစ်တဲ့ဒုအသံအစီအစဉ်ထဲမှာတော့စစ်အာဏာသိမ်းပြီးတိုက်ပွဲတွေကြောင့်တနင်္သာရီဒေသကကိုဝင်ဆောင်တွေတွေ့ကြုံနေရတဲ့အခက်အခဲတဲ့ဒေသတော်ဝန်တွေက
မရတော့လို့ကားခေါ်တယ်ကားခေါ်တော့ကလေးကခက်လိုက်အဲ့မှာတဝယ်လည်းရှင်းလို့မရဘူးဘဝကုန်းနဲ့ဘယ်မတက်တောင်းတိုက်ပွဲဖြစ်နေတယ်ကျွန်တော်လည်းရှင်းလို့မရဘူးအဲ့မှာကလေးကဆုံးသွားတယ
်ကြာပြင်းနောက်ပိုင်းမှာလဲစနေညနောက်ထပ်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီမိုကရေစီလူ့ခွင့်နဲ့ခေတ်ပြိုင်ကဘာနောက်အာရှနိုင်ငံရေးလေယာစီးပွားနဲ့ဥတုရာသီရေးတွေကိုစတိုက်ကြောပြဖို့ရှိပါတယ်ဒါရီမတိုင်ခင်ကုရင်စုံတော့ထိတ်တဲရောက်တဲ့နေကိုကိုအောင်နဲ့ပဲကြောပြပေးပါပါခင်ဗျာ
လနက်ကင်ပုံကန်ထကြမှုဟာနိုင်ငံတော်တစ္ဆာဖောက်ပြက်ပုံကန်မှုဖြစ်တယ်လို့ရုရှားနိုင်ငံကလနက်ကင်အာခံဆန့်ကျင်တဲ့သူမှန်သမျှပြင်းပြင်းထန်ထန်အရေးယူသွားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့စနေနေ့မှာသတိပေးပြောဆိုပါရယ်ရုရှားနိုင်ငံတောင်ပိုင်းရော့စတော့ဖ်မြို့ကရုရှားစစ်တပ်ကိုကယ်ရေးဌာနချုပ်ကိုဗာဂနာအုပ်စုခေါင်းဆောင်ယက်ဂင်နီပရီဂိုရှင်ကထိချုပ်ခဲ့ပြီးမော်စကိုအထိချီတက်မယ်လို့ချင်းချောက်ထားစင်မှာသမ္မတပူတင်ကအရေးပေါ်မင်ကိုပြောကြားခဲ့တာပါ
Мы не дадим этому повториться. Защитим и наш народ, и нашу государственность от любых угроз. В том числе...
ပြည်ရင်းကသစ္စာဖောက်သူတွေအပါအဝင်ကျွန်တော်တို့လူထုနဲ့နိုင်ငံကိုချင်းချောက်လာတဲ့အခြေအနေမှန်သမျှကိုကာကွယ်သွားပါမယ်ကျွန်တော်တို့ဟာသစ္စာဖောက်မှုကိုအမှန်တကယ်ယဉ်ဆိုင်နေရတာပါမတော်လောဘတက်လာတဲ့ရည်မှန်းချက်နဲ့ပုံကိုယ်ရေးအကျိုးစီးပွားတွေကအခုလိုသစ္စာဖောက်ဖို့အကြောင်းဖန်လာစေတာဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောသွားတာပါဗက်ဂနာအုပ်စုဟာဒီရုရှားပြည်သူတွေကိုနောက်ကျောကနေဓာတ်နဲ့ထိုးတာဖြစ်တယ်လို့ဆွဆဲပြီးတော့လက်နက်ကင်တပုံထသူတွေကိုချေမုန်းသွားမယ်လို့ပြင်းထန်တဲ့အသုံးနှုန်းတွေနဲ့လည်းသမ္မတပူတင်ကချင်းချောက်ခဲ့ပါတယ်ဗက်ဂနာခြေစားတက်ခေါင်းဆောင်ယက်ဂင်နီပရီဂိုရှင်ကတော့ရုရှားစစ်တပ်ဦးစီးချုပ်နဲ့ကာကွယ်ရေးဝန်ကြီးတို့ဟာသူတို့အကျိုးစီးပွားကိုရှေ့ရှုပြီးတော့ယူကရိန်းကိုစစ်တိုက်နေတယ်လို့ပြောပြီးတော့အဲ့ဒီနှစ်ယောက်ကိုသူ့လက်အပ်ဖို့တောင်းဆိုပါတယ်ဒါမှမဟုတ်ရင်မော်စကိုအထိသူခြေစားတက်တွေနဲ့ချီတက်ပြီးတော့လန်ကီးမှာတွေ့ရတဲ့အတားအဆီးမှန်သမျှကိုလည်းပြန်လည်တိုက်ခိုက်သွားမယ်လို့ဆိုပါတယ်ယူကရိန်းနိုင်ငံကိုရုရှားတပ်တွေတွားရောက်ဖို့အချက်ကြားချတဲ့ရော့စတော့ဖ်မြို့ကကိုကယ်ဌာနချုပ်မှာပရီဂိုရှင်ဟာရုရှားဒုတိယကာကွယ်ရေးဝန်ကြီးယိုနက်စ်ဘက်ယက်ကူရော့ဖ်ရုရှားစစ်တပ်ဒုတိယဗိုလ်ချုပ်ကြီးဗလာဒီမီယာအလက်ဆာယက်ဖ်တို့နဲ့အခြေအတင်ပြောဆိုနေတဲ့ဗီဒီယိုတွေလည်းထွက်ပေါ်ခဲ့ပါတယ်ရုရှားဟာအပြစ်မဲ့ဒီအယက်သားတွေကိုတတ်ဖြတ်နေတယ်လို့သူကပြောပါတယ
်
ဒီကိုလာတဲ့အကြောင်းရင်းကရုရှားကာကွယ်ရေးဦးစီးချုပ်ပြင်ကာကွယ်ရေးဝန်ကြီးနဲ့တွေ့ဆုံဖို့ပါသူတို့မလာမချင်းဒီမျိုးကိုတင်ထားမှာဖြစ်တယ်လို့ဒီရော့စတော့ဖ်ကိုပိတ်ထားမှာပါပြီးရင်မော်စကိုကိုသွားပါမယ်လို့ဝက်ဂနာခြေစားတက်ခေါင်းဆောင်ယက်ဂင်နီပရီဂိုရှင်ကပြောသွားတာပါရုရှားစစ်တပ်ရဲ့လေယာဉ်နဲ့တိုက်ခိုက်မှုအတွင်သူ့တပ်ဖွဲ့ဝင်အများပြားတိဆုံးခဲ့တယ်လို့တောက်ကြနေမှာပရီဂိုရှင်ကအထောက်အထားခိုင်ခိုင်မာမာမရှိဘဲပြောဆိုထားတာနဲ့ပတ်သက်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနဘက်ကတော့ညှင်းဆိုထားပါတယ်အခုဖြစ်တဲ့တင်နဲ့ပတ်သက်လို့ယူကရိန်းသမ္မတဇယ်လင်စကီကရုရှားဟာအိုင်အင်ချိနေလာတဲ့ဆိုတာထင်သာမြင်သာရှိလာတယ်ဆိုပြီးတော့ဒီကနေ့မှာပြောဆိုပါရယ်ယူကရိန်းနိုင်ငံထဲမှာရုရှားတပ်တွေနဲ့သူတို့ရဲ့မဟာမိတ်ကြီးစားတပ်ဖွဲ့တွေရှိနေသမျှရုရှားနိုင်ငံတွေမှာပိုးပြီးတော့ရုံးရင်းစံကတ်အခြေအနေတွေပြဿနာတွေဖြစ်လာဖို့ဖိတ်ခေါ်တယ်လို့ဖြစ်နေလိမ့်မယ်ဆိုပြီးတော့ Twitter နဲ့ Telegram စာမျက်နှာမှာရေးသားပါရယ်
အခုလိုရုရှားဖက်ဂနာခြေစားတပ်ရဲ့တပ်တွင်းပုံကံမှုအပေါ်အီယူဥရောပသမဂ္ဂကအနီးကပ်စောင့်ကြည့်နေတယ်လို့ပြောလိုက်ပါတယ်။ဒီဗဂနာခြေစားတပ်ဖွဲ့အနေနဲ့ရုရှားရဲ့မဟာဗျူဟာကျတဲ့မြို့ကြီးရော့စတော့ကိုထိန်းချုပ်ထားပြီးမော်စကိုကိုဆက်ချီတက်မယ်လို့ချင်းချောက်ထားပြီးချိန်မှာအခုလက်ရှိမြေပြင်မှာလဲမော်စကိုမြို့ကိုကားနဲ့၄နာရီကျော်မှရှိတဲ့နေရာကိုရောက်နေချိန်အခုလိုအီယူဘက်ကသတိပေးပြောလိုက်တာပါ။ရုရှားမှာဖြစ်နေတဲ့အခြေအနေတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့ EU ခေါင်းဆောင်တွေ G7 နိုင်ငံတွေနဲ့ဆက်သွယ်ပြောကြားမှုတွေရှိနေပါတယ်လို့လည်းဥရောပကောင်စီဥက္ကဋ္ဌရှားမီရှဲကတွစ်တာပေါ်မှာရေးသားခဲ့ပါတယ်ဖြစ်နေတာတွေဟာရုရှားအချင်းချင်းဖြစ်တဲ့ပြဿနာဖြစ်တယ်ဆိုတာရှင်းတယ်လို့သူကရေးသားခဲ့တယ်လို့ယူကရိန်းနိုင်ငံနဲ့ယူကရိန်းသမ္မတ Zelensky ပေါ် EU ရဲ့ထောက်ခံမှုကတော့မပြောင်းလဲဘူးလို့ EU ကော်မရှင်ဥက္ကဋ္ဌကဆက်ပြောခဲ့ပါတယ်အခုလိုအချိန်မှာရုရှားနဲ့နေဆက်ချင်းထိနေတဲ့ဒီ EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတချို့မှလည်းအခုနောက်ဆုံးအချိန်တွေကိုစောင့်ကြည့်ရင်နေဆက်ကလုံခြုံရေးတွေကိုတိုးမြင့်ကအရေးပေါ်တက်လှန့်ထားတယ်လို့လည်း EU အရာရှိတွေကပြောနေပါဗျ။ဒီထက်ကနိုင်ငံတစ်ခုဖြစ်တဲ့လတ်ဗီးယားနိုင်ငံမှာဆိုရင်ရုရှားဘက်ကဝင်လာနိုင်တဲ့တပ်တွေကိုပါဝင်လာခွင့်ပိတ်ထားတယ်လို့ဒီ EU အရာရှိတွေကဆက်ပြောခဲ့ပါဗျခင်ဗျ။
မြောက်အတ္တလန္တိတ်သမုဒ္ဒရာထဲမှာနင်းမြုပ်နေတဲ့ Titanic သင်္ဘောရှိရာနေရာကိုတွားရောက်စူးစမ်းတဲ့ Titan ရေငုပ်ယာဉ်ငယ်ပောက်ကွဲမှုကိုကနေဒါအစိုးရကစတင်စုံစမ်းနေပါပြီ။ Titan ရေငုပ်ယာဉ်ငယ်ဟာ American အခြေစိုက် Ocean Gate ကုမ္ပဏီပိုင်ဖြစ်ပေမဲ့ရေငုပ်ယာဉ်ငယ်ကိုရေပေါ်ကနေပံ့ပိုးပေးတဲ့ Polar Prince သင်္ဘောကကနေဒါအလံလွင့်ထားတဲ့သင်္ဘောဖြစ်တာကြောင့်ကနေဒါနိုင်ငံရဲ့ပို့ဆောင်ရေးပိုင်ဘေးကင်းလုံခြုံမှုဆိုင်ရာအဖွဲ့အစည်းကစုံစမ်းမှုတွေစတင်လုပ်နေတာပါ။ဒီဇွန်18ရက်နေ့ကတိုက်တက်ရင်ကိုတင်းမောဟာသမုဒ္ဒရာရေရောက်ကိုဆင်းသွားပြီးတော့45မိနစ်အကြာမှအပေါ်ကနေဆက်သွယ်စောင့်ကြည့်နေတဲ့တင်းမောနဲ့ဆက်သွယ်ပြတ်တောက်သွားခဲ့ပါရယ်။ဒါပေမဲ့လည်းနောက်ပိုင်းမှာရေငုပ်ရင်ရဲ့အစိတ်ပိုင်းတစ်ချို့ကိုရှာတွေ့ခဲ့ပြီးတဲ့နောက်ပောက်ကွဲမှုကြောင့်ရေမောပါသွားသူ5ဦးလုံးသေဆုံးသွားခဲ့ကြောင်းအမေရိကန်ကန်ယူရန်ဆောက်တပ်ဖွဲ့တာဝန်ရှိသူတွေကဇွန်22ရက်မှာကြေညာခဲ့ပါရယ်ခင်ဗျာ။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနေ့မှာလိုင်းလမီတာ190 kHz 1505ကနေပြီးထုတ်လည်နေပါတယ်ရှင
် VOA ကနေသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ခင်ဗျာ NUG ထိပ်တန်းခေါင်းဆောင်တူဖြစ်တဲ့ဒေါက်တာဇော်ဝေဆူဟာအမေရိကန်အစိုးရဒီမြမအရေးအဓိကကင်တွင်နေသူတွေနဲ့ဝါရှင်တန်မြို့တော်မှာအခုရပိုင်တွေ့ဆုံနေပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်ပင်ကဒက်ရက်ရှိုလီနဲ့ NUG ရဲ့ပညာရေးနဲ့ကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးအနေနဲ့ဇွန်22ရက်နေ့ကတွေ့ဆုံပြီးတော့မိုခါမုန်တိုင်းဒဏ်ခံရသူတွေအတွက်လိုအပ်ချက်တွေအပြင်တခြားအရေးပေါ်အကူအညီလိုအပ်တဲ့ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ဒေါက်တာဇော်ဝေဆိုးက VOA မြန်မာပိုင်းကိုပြောပါတယ
်ဆွေးနွေးခဲ့တာကတော့အဓိကတော့သူကအများကြီးပြောတာပါကျွန်တော်တို့ဘက်ကတော့ခုနမိုးခအကြောင်းကနည်းအဓိကကတော့ကျွန်တော်တို့အရေးပေါ်အားကျန်လိုအပ်တဲ့ဟာတွေကိုကျွန်တော်ဆွေးနွေးခဲ့တာအဓိကပေါ့လေ။ကျန်းမာရေးနဲ့ပတ်သက်ရင်ကျွန်တော်တို့အရေးပေါ်လိုအပ်ချက်ပြောပြတာပေါ့နော်။ဗက်ဆင်းလိုပါတို့အကြောင်းတွေဟောက်ကိုဒီနေ့အောင်ဆွေးဆက်သွယ်ရေးနဲ့ပတ်သက်ပြီးတော့အရေးပေါ်လိုအပ်ချက်တွေပြောတယ်။သူတို့ serious ဖြစ်ပါလေကျွန်တော်တို့ဒီ meeting ကတော်တော်ပေါက်ပေါက်ထွက်တယ်အခြေအနေကောင်းတယ်လို့ယူဆပါ
အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်ပင်ကဒက်ရက်ရှိုလီနဲ့တွေ့ဆုံရမှာအမေရိကန်အခြေစိုက် NUG နိုင်ငံသားရေးယုံအကြီးအကဲဒုနိုင်ငံသားရေးဝန်ကြီးဦးမိုးစောဦး NUG ဆက်သွယ်ရေးသတင်းချက်လက်နဲ့ဤပညာဝန်ကြီးဦးထင်လင်းအောင်တို့လည်းတက်ရောက်ခဲ့ပါတယ်။မိုကာဆိုက်ကလုန်းတန်ကြောင့်ထိခိုက်မှုတွေနဲ့ဒီမိုကရေစီရေလွှမ်းမှုတွေခိုင်မာစုစည်းရေးကိစ္စတွေကို NUG ခေါင်းဆောင်တွေနဲ့ထိထိရောက်ရောက်ဆွေးနွေးနိုင်ခဲ့တယ်လို့အတိုင်ပင်ကဒက်ရက်ရှိုလီကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးတင်ခဲ့ပါတယ်။ဝါရှင်တန်မြို့တော်ကိုပြီးခဲ့တဲ့သတင်းပတ်ထဲကရောက်နေတဲ့ NUG ဝန်ကြီးဒေါက်တာဇော်ဝေဆိုးဟာအမေရိကန်ငြိမ်းချမ်းရေးအဖွဲ့ USIP တာဝန်ရှိသူတွေနဲ့တောက်ကြနေဇွန်လ23ရက်နေ့တုန်းကလည်းတွေ့ဆုံခဲ့ပါတယ်ခင်ဗျာ
နိုင်ငံတကာဗန္ဒာယီဆိုင်ရာရာဇဝတ်မှုကျူးလွန်တဲ့နိုင်ငံတွေကိုစောင့်ကြည့်ဖော်ထုတ်တဲ့ FATA အဖွဲ့ကဗီယက်နမ်ကိုစောင့်ကြည့်စင်တဲ့ကိုတွန်းလိုက်ပါပြီအနိကတ်တုံးမြစောင့်ကြည့်ရမယ့် grey list စီးရင်တဲ့ကိုဗီယက်နမ်နိုင်ငံအပြင်ကင်မရွန်ခရိုအေးရှားနိုင်ငံတွေကိုတောက်ကြနေကထည့်သွင်းလိုက်တာဖြစ်ပါတယ်ငွေမဲငွေပြူခွာချတာပါဝင်ငွေကြီးမတမာမှုတွေကိုအနိကတ်စောင့်ကြည့်ရမယ့် grey list စီးရင်တဲ့မှာလက်ရှိနိုင်ငံပေါင်း200စင်ကျော်ရှိလာပါပြီမြန်မာနဲ့အီရန်နောက်မြောက်ကိုရီးယားတွေကတော့အရေးယူဆောင်ရမယ့် black list အမဲရောင်စီးရင်တဲ့မှာထည့်သွင်းခံရထားပြီးသားဖြစ်ပါတယ် ဝင်မဲ့ခွာချမှုတွေကျန်းဖက်ဖွဲ့စည်းတွေကိုငွေကြေးထောက်ပံ့မှုတွေနဲ့ကမ္ဘာငင်းငယ်ကိုထိခိုက်စေနေတဲ့လက်နက်တွေပြန်ပအောင်ဗန္ဒာရီပိုင်းပံ့ပိုးမှုလွတ်တာတွေကိုထိရောက်ရေးယူကန့်တွဲဆောင်ခြင်းမရှိသေးတဲ့အတွက် VNN ကိုအခုလို Grey List စီရင်ထည့်တာဖြစ်တယ်လို့ဒီအဖွဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ The Voice of America, VOA. Today, we're going to talk about the things that we've been talking about. We're going to talk about the things that we've been talking about. We're going to talk about the democracy, the people who are going to talk about the season. We're going to talk about the things that we've been talking about.ဒီမနက်ကတော့ငါလူခွင့်ရဲ့ချင်းတွေကိုတင်ဆက်ပေးနေတဲ့တို့တဲ့အစီအစဉ်ကိုနောက်ဆက်ကြည့်ရှုအောင်ပါဒီဘက်မှာတော့ဆေယနာသိမ်းပြီးတိုက်ပွဲတွေကြားတနင်္လာရီဒေသကကိုဝင်ဆောင်တွေကြုံနေရတဲ့ခက်ခဲကိုပြောပြထားပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကန်တိုက်ပွဲတွေရှိနေတဲ့မြန်မာနိုင်ငံတောင်ပိုင်းတနင်္လာရီတိုင်းဒေသတွေမှာကိုဝင်ဆောင်တွေဘလို့အခက်ခဲတွေရင်ဆိုင်နေရတယ်လဲဆိုတာကိုတင်ပြထားတာပါတယ် Frontier မြန်မာကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
အဲကနေရေးဖို့ကနဲ့တက်သွားတော့ဆေးရုံရုပ်တာနဲ့ကလေးကပေးနေတယ်ဆိုတာပဲသိတာပဲ
အဲမှာတော်ရဲရှင်းလို့မရဘူးအဲမှာဝါကုန်းနဲ့ဘက်မတက်တောင်အဲမှာတက်ပွဲဖြစ်နေတယ်အဲ့တော့ကျွန်တော်လည်းရှင်းလို့မရဘူးအဲမှာကလေးကသုံးသွားတယ်
တိုက်ပွဲတွေလမ်းမဆက်သွယ်ရေးအခက်အခဲတွေညမထွက်ရအမိတ်ကန့်သက်ချက်တွေကျေးလက်ကျန်းမာရေးစနစ်ယိုယွင်းသွားတာတွေနဲ့ကုန်စင်းနှုံကြီးမြင့်တဲ့တန်တွေဟာတနင်္လာရီတိုင်းဒေသကကိုဝင်ဆောင်မိခင်တွေအတွက်ကြီးမားတဲ့အခက်အခဲပြဿနာတွေဖြစ်လာပါတယ်။အဲ့ဒီပြဿနာတွေကြောင့်ဝမ်းနည်းခြေခွဲစရာအကျိုးဆက်တွေလည်းရှိလာပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်ဘတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Foundation Heron Day ကပံ့ပိုးကူညီထားပါတယ်။ဒီတစ်ပတ်ဆောင်မအပြည့်စုံကိုဒို့အတန်နဲ့ဒဝဝက်သတင်းဌာနတို့ကပူးပေါင်းပြီးတော့တင်ဆက်ထားပါတယ်။ဆောင်မအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။ကျွန်မတို့ကပတ်စံစုတော့ကလည်းပတ်စံလည်းခွေရတယ်။နည်းလေးဆိုတော့အမျိုးလိုကြီးဆိုတော့ကျွန်မတို့ဆက်တယ်လ
ို့ကျွန်မတို့မှာကပိုက်ဆက်စုထားတာလည်းမရှိဘူးလေ။ဘယ်လိုလိုရမလဲမသိဘူးဆိုပြီးကျွန်မကတော့ထိတ်ထိတ်ပြင်းငိုတာပဲ။သမားရကြပါပြည်ပြီးတော့ပိတ်ဆက်တတိခွဲသွားချိလာတယ်။သူများစီမှာအဲကနေရေးဖို့ကနဲ့တက်သွားတော့ဆေးရုံရိုက်တာနဲ့ကလေးကပေးနေတယ်ဆိုတာပဲသိတာပဲ
။တော်တန်ဆင်ဟာသူ့မျိုးသားသူ့သားသမီးတို့ရောက်နေတူကျောရဲ့ခရင်လောင်းလုံးမျိုးနဲ့အောက်ရည်ပြူကျောရအိုးစုမှနေထိုင်ပါတယ်။စောင်းရင်နေအတွက်တော့သူတို့နေမယားနှစ်ယောက်လို့ကျောရကြပန်းအလိုလိုကန်ပြီးမိသားစုဝိုင်းရေးဖြည့်ရှင်နေကြရပါတယ်။အနာမသိခင်တုန်းကတော့သူတို့ဟာနေတွက်နဲ့ရရှိတဲ့အလုပ်နေတိုင်းညီပါရှိခဲ့ပါတယ်။အနာသိရတဲ့နောက်မှာတော့ယောက်ျားဖြစ်သူကအလုပ်ပုံမှန်မရှိဖြစ်လာခဲ့ရပြီးတင်းနေကိုကြက်6000ရအောင်မင်းနဲ့ရုတ်ကန်လာခဲ့ရပါတယ်။ဒီလိုနဲ့2022အစောပိုင်းကာလမှာဒေါ်သာတန်းစင်မလေးအောင်မြောက်ကလေးကိုဝင်ရှိလာပါတယ်။ဒါပေမဲ့မိသားစုဝိုင်းရေးခက်ခဲတာကြောင့်ကိုင်လက်ထားရပါမယ်တော်တန်တန်းစစ်ကိုတိုင်းတောတောင်တီထဲသွားပြီးညချိုထဲခုတ်အလုပ်လုပ်ကန်ပြီးတစ်ဖက်တင်လာကဝင်ငွေရှာဖွေခဲ့ရပါတယ်။ဒါပြင်သုံးမိုင်လောက်ဝေးတဲ့တီစစ်ချွာပင်လယ်ကန်ချီကိုသွားပြီးခရုကောက်ရောင်းတာနဲ့ငါးလန့်တဲ့အလုပ်မှလည်းနေစာအလုပ်ကမှဖြစ်ဝင်ရောက်လုပ်ကန်ခဲ့ရပါသေးတယ
်။ဟဲ့ဒီမှာကျွန်တော်ရမှာပြမယ်လောအကလောအကဆာဆိုတော့အမပိုင်းနဲ့ရည်လေထိုင်လေဆွမ်းနေမြပ
ဲကျမတို့မှာကဘယ်လိုပြောရမလဲဒီကလို့မှဒီကစားရတယ်ဆိုတော့ကိုယ်အနေဆိုပြီးထိမ့်ပြီးလဲစားနေလို့မမရတာဘူးကျမတို့မှာကလည်းမပြေလည်ဘူးလေရဲ့ကြတဲ့ရုပ်လို့တာနဲ့စားလို့လည်းမလောက်ဘူးလေမိသားစုကလည်းမြသေးတာကိုကိုယ်ော်ကလည်းဘယ်လိုမွေးမမှန်မသိရိုးရိုးပဲမွေးမှလားဆဆပဲမွေးမှလားမသိဘူးဆိုတော့ဒီလိုပဲပင်လဲသွားပြီးခရူကောက်ရတာဘူး
အနာမသိခင်ကတော့တော်တာဆက်တို့လိုကြေးဝတွေမှာနေထိုင်သူတွေဟာကျမ်းမာရေးကိစ္စအတွေ့အနေဆုံးတောက်ဖို့ဆရာမတအုံနဲ့ကျမ်းမာရေးဝန်ထမ်းတအုံလောက်တော့အာကိုရရှိခဲ့ကြပါတယ်။ဒါပေမဲ့အာနာသိဒီနောက်ကျမ်းမာရေးဝန်ထမ်းအချို့အကြမ်းမဖက်အာနာဖီဆိုင်လှုပ်ရှားမှု CDM မှာပါဝင်ခဲ့တာ။စက်ကောင်စီနဲ့တော်လိုက်အင်အားစုတွေကြားတခါတလေတိုက်ပွဲဖြစ်ပွားတာတွင်လည်းအချို့ရွာတွေကိုဆင်ပြီးဆေးကုတဲ့အခါမှာကျမ်းမာရေးဝန်ထမ်းတို့အတွေ့လှုပ်ချိုးရေးဆိုးရိမ်စရာအခြေအနေတွေလည်းရှိလာပါတယ်။ဒ Jawa di ta ma, jauhin cari de tau tan mihang a, jile di ta ka miu temi di jone ya de chini ku, ku lu piu piu wa de.
Mano kong na ra, di cha trin na de ta pa se mai de, ya bi ro mui ra ro po kong na ko no, le de le lana mi jene ya de ma sa ro. Apu a ra turu ni sa ya be lu be le tene mu ni ka ra, da ro. Ara education level ni ta le pa ra ko no, ya mai kan da pinya yi kan da le ni ni pa ni ro turu ku miu ro chi ya ko no.
ดอตาลาเซฮาตุกูเอตเวลุอะเดปูมันจ้ามายเซซีมูวีโกตองบลุมันเคบาวอิงกากูเอซองเอตเวอะคามะจาเกเรกูเอซองอาเซโยตันดะอาเซโยเมยาเคชาตะลุมีดาซุซาวะนีคะคะปีวินงินเนบาราจองออรับปีวาออนไลน์มะซานายเคบาวเอจามิจองกูเอชิลาเทวินชิมาดอตาลาเซเตียว ကျိုးတဲ့မြင့်အိုးမလိုက်တဲ့အချိန်တလဟောသွေးတွေဆင်းလာပါတော့တယ်။မာနာဖီဆိုင်ရဲ့လှူရှာမှုစီရီအမ်မှာပူပေါင်းပောင်းထားတဲ့သားဖားဆီယာမကလာရောက်ကူတာပေးပြီးဆေးဥတက်ဖို့ဆီယာမကပြောဆိုခဲ့တာကြောင့်သူမရဲ့ကလေးအတွက်ရေးဖို့ဆေးဥတက်ဖို့ပြင်ဆင်ရပါတော့တယ်။ပစိတ်ထန်ထန်မှာတော့အသက်မဲနေတဲ့ကလေးငယ်ကိုဝေးဖွာခဲ့ပါတယ်။ ဒီကလေးကသူမရဲ့လေယောင်မြောက်ဖြစ်လာမယ်ကလေးပါ။ကြေးရွာတွေကအေးပေါ်လူနာတွေတက်ဖို့ပေးနေတဲ့ပရဟိတဖွဲ့တွေကတော့အာနာသိပြီးနောက်တနင်္လာရီတိုက်ကဒေသတို့မှာကိုဝင်ပြတ်ကြတာနဲ့ကလေးမွေးဖွားနေစဉ်ကလေးသိဆိုးတာတွေပုံများလာတယ်လို့တို့တန်ကိုပြောကြပါတယ်။တချို့ဒေသတွေမှာဆိုတိုက်ပွဲတွေကြောင့်အေးပေါ်လူနာတင်းရဲသွားလို့မရတဲ့အခြေအနေတွေလည်းရှိနေပါတယ်။ကိုစောရနိုင်ကတော်ဝင်မျိုးနဲ့
ခမောက်တွေတိုင်နေကြေးဝါတွေကအေးပေါ်လူနာတွေကိုတက်ဖို့ပေးနေတယ်အေးပေါ်ပရဟိတဖွဲ့ကဖွဲ့ဝင်တူပါသူကတိကျတဲ့ညက်ကသူအမှတ်ရနေတဲ့ဖြစ်ပျက်တစ်ခုကိုအခုလိုပြန်ပြောပြပါတယ်လက်တရားမရတော့လို့ကားခေါ်တယ်ကားခေါ်တော့ကလေးကလည်းအဲ့မှာတဝယ်လဲရှင်းလို့မရဘူးအဲ့မှာဝါကုန်းနဲ့ဘယ်မတက်တောင်အဲ့မှာတက်ပွဲဖြစ်နေအဲ့တော့ကျွန်တော်လည်းရှင်းလို့မရဘူးအဲ့မှာကလေးကဆုံးသွားတယ်
အဲ့ဒီပြေရေဘောကားပေါ်မှာကလေးမွေးဖြစ်စဉ်တွေ့လဲမကြာခဏကြုံရလိမ့်ရှိပြီကလေးတေဆိုတာပဲရှိကြတယ်လို့ကိုစောရနိုင်ကဆိုပါတယ်အာနာသိပြီးနောက်ပိုင်းသူတို့အဖွဲ့အနေနဲ့ခမောက်တွေတိုင်နေတဲ့သွေးတုံနဲ့ကိုဝင်ဆောင်နဲ့ကိုရေးပြကြတဲ့လူနာ၂၀လောက်ကိုအရေးပေါ်ဆေးကိုပို့ပေးခဲ့ရတယ်လို့ဆိုပါတယ်။ရနေတဲ့ပြိပကပြင်းထန်တဲ့ဒေတာတွေမှာဆိုရင်တိုက်ပွဲတွေနဲ့ဆက်စည lo ba be lo ko so ya nai ga shin pya ba de
jo lo mne ba ja lo kisa ma si u cha de chin twa lo ya de nya ba yin cha yin nya ba yin so lo twa lo mya u ma twa ma phi a lu na ma twa ma phi bu so yi jo lo kin nyu a jo lo kin nyu phong set de kin nyu a ne kin nyu lu ji de a ne sit sa yong phong set de sit sa yin yong pho a ne wan pi lo set ja lo lan ma ai gate lan de jo lo a ma ma jo lo twa lo ya de
ပေချောင်းမျိုးနဲ့တောင်မြောက်တိုင်းနဲ့ဒေသဟာမြို့သားညီညွတ်အစိုးရအင်ဂျီကနှစ်ထောင်၂၁စက်တင်ဘာလမှာတနင်္ဂနွေနေ့ရွေးပေါ်အခြေအနေကြေညာပြီးပုတ်ခန့်ဆစ်စတင်တဲ့နေ့မှာတနင်္လာရီတိုက်ခဲပထမဆုံးတိုက်ပွဲဖြစ်ပွားတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်ဒီကနေ့အချိန်လဲတိုက်ပွဲတွေဆက်တိုက်ဖြစ်နေစေပါစစ်ကောင်စီရဲ့စစ်ဆေးခေတ္တတွေလည်းများစွာရှိနေပြီးစစ်တပ်ကတောင်မြောက်တိ ရဲ့ခေါင်းဆောင်တူဖြစ်ပါတယ်။စေပေးရှောင်းစခန်းတွေမှာဆိုရင်ကိုဝင်ဆောင်တွေဟာမကြွန့်ကျင်တဲ့သူတွေရဲ့အကူအညီနဲ့မပြီးဆိုတဲ့စေဝါကရိယာတွေနဲ့သာကလေးမွေးဖွားနေကြရပါတယ်။ကိုဝင်ဆောင်အမျိုးသမီးတွေအပေါင်းစေပေးရှောင်းသူတွေအတွေ့လိုအပ်တဲ့စေဝါတွေလည်းမရကြပါဘူးလို့ကိုမင်းရဲကပြောပါတယ်။
ကျွန်တော်တို့တိုင်းနယ်မှာတော့ကျွန်တော်တို့စေဝါကြတော့ရတဲ့ချီတော့ရတဲ့လို့ကျွန်တော်တို့ပဲဆွေးရတာပေါ့နော်။အော်စေဝါအဲ့လိုမျိုးတလားလောက်ညီပါပြရတဲ့ချီတွေကြရင်စေဝါတွေကပြတ်လတ်မှုတွေတော့ရှိတယ်။အဲ့ဒီချီတွေကြရင်တော့စေဝါတွေကတော့ပြတ်လတ်တယ်။ရိတ်ခါတွေတော့ပြတ်လတ်တဲ့ချီတွေတော့စေတူတူပဲဆွေးရတယ်အဲ့လိုမျိုးတော့ဟာရဟာရတော့ချိုးတဲတဲ့ချီတွေမျိုးပါရှိတယ်ပေါ့။စေဝါကြတော့လည်းလေယူရတာတော်တော်လေးကိုခက်ခဲတယ်။ဘာဖြစ်လဲဆိုတော့ကျွန်တော်တို့လေယူရမယ့်လမ်းတွေအကုန်လုံးကပြေးဆုံးမှုတွေခံနေရတဲ့သူတော်လေးအဲ့လိုမျိုးခက်ခဲတွေတော့ရှိတယ်။နောက်ပြီးတော့လက်ရှိအချိန်မှာကျွန်တော်တို့စေဝါပိုင်းကကျွန်တော်တို့တော်တော်လေးဟိုပါတော့လူရှင်အားနည်းတဲ့အပိုင်းမှလည်းရှိတယ်ကိုအဲ့လိုမျိုးအခက်အခဲတွေကြောင့်လည်းပါတယ်ကို
今年对大队呢，立刻批拨呀，对大队嘛，属于工会上苗子米对哈，还有谁看开开张，另外的专门是当项目部，也是加把务。大张嘞，格里对手啦，格里用每个嘛对手大队批苗子把嘞。到达当时格里亚罗，派点在心里面属于阿古苏，先了大佬心里嘛吧。ကိုယ်တော့အရွယ်တူများကလေးတွေကိုကြည်ပြီးလူလောကထဲဝင်လာရတဲ့သူကလေးကိုလွမ်းဆော့နေရှာပါတော့တယ်
။မာနာလာလာမပဲပန်းဆိုင်ရမလဲ။ကြာလူတွေမွေးကူးကူးဆိုတာတော့ကျွန်မမတော့ပေးဆယ်လို့မနာပါဘူးလေ
။ဆေးရုပ်ကလေးနဲ့လာတာအခုကကလေးမပါပဲပြန်ဆေးရမှာပါလား။ကြဲတဲ့သူတွေကမွေးကူးပြီ။ကျွန်မမှကလေးကတည်သွားပြီဆိုတော့စိတ်ထဲမှာတော့ဘယ်ကောက်ပါမလဲ။ကိုသသမီးပဲလေဒီလိုပဲစိတ်တည်ပြီးနေနေရတယ်။သူများတွေကလေချီလာနေတဲ့ခြေစူး။အော်ငါမှာတော့မရှိပါလားနော်လို့ပြောပြီးလာလိုက်တာပဲ
။အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒို့တန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာ Foundation Heron Day နဲ့ The Way West တို့ကပူးပေါင်းပြီးတင်ဆက်ထားတာဖြစ်ပါတယ်။ဒို့တန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
ဆရာနာသိမ်းပြီးဖြစ်လာတဲ့တိုက်ပွဲစစ်တွေကြားတနင်္သာရီတိုင်းကကိုဝင်ဆောင်ဒုက္ခသည်တွေရဲ့ကိုဝင်ဆောင်တွေရဲ့ဒုက္ခကြီးကို Frontier မြန်မာဝိုင်းတော်သားတွေတင်ဆက်ပေးထားတဲ့ဒုသံအစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါအခုတော့ဥတ္တမောင်တန်ဆွေးနွေးတင်ဆက်ပေးထားတဲ့ဒီမိုကရေစီလူ့ခွင့်နဲ့ခပြိုင်ကဘာအစီအစဉ်မှာဒီတစ်ပတ်မှာတော့အသွင်အကူးပြောင်းကာလတရားမျှတမှုကိုပြောပြထားပါတယ်လက်နက်ကင်တိုက်ပွဲတွေနေရာတော်များများမှာရှိနေတဲ့မြန်မာနိုင်ငံမှာစစ်တပ်သားမကတခြားအဖွဲ့တွေကြားမှာလည်းလူခွင့်ရေးချုပ်ဖောက်မှုတွေရှိနေတယ်ဆိုတော့ဆက်ဆွဲမှုတွေရှိနေပါတယ်။ဒီမိုကရေစီအသွင်ပြောင်းနိုင်ဖို့ကြိုးစားနေတဲ့ကာလမှာတရားမျှတမှုရှိအောင်ဘယ်လိုလုပ်နိုင်ပါလဲ။ကရင်အမျိုးသမီးစီယုံကတော့ဆက်ဆက်ကိုဥတ္တမောင်တန်မေးထားတာပြောပြပေးပါဦးခင်ဗျာ
။အားသာရှင်စနစ်ကလည်းဒီမိုကရေစီစနစ်ကိုခုပြောင်းတဲ့အခါမှာအသွင်ခုပြောင်းရေးကာလတရားမျှတမှုကလည်းအတော်လေးရေးချီးတဲ့အကြောင်းရင်းတည်းဖြစ်ပါတယ်ဒီပါဒီအကြောင်းကိုဆွေးနွေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ကရင်မျိုးသမီးစီယုံပါတော့ဆက်ဆက်ဖြစ်ပါတယ်ကျွန်မအေးမင်္ဂလာပါခင်ဗျာ
ဟုတ်ကဲ့အမင်္ဂလာပါရှင
်ဟုတ်ကဲ့ကျွန်မကျွန်တော်တို့ဒီအသွေးကူးပြောင်းရေးတရားမျှတမှုလို့ပြောတဲ့အခါမှာဒီမိုကရေစီစနစ်နဲ့ဘယ်လိုဆက်ဆက်တယ်လဲဒီမိုကရေစီကူးပြောင်းဖို့အတွက်ဘာကြောင့်အရေးကြီးလဲဒါလေးနဲ့ကျွန်တော်စာပြင်ပါတယ်ဆရာမ
ဟုတ်ကဲ့ပါရှင်ကျမတို့မြန်မာနိုင်ငံကနှစ်ပေါင်း90ကျော်ပေါ့နော်ကျမတို့ဒီပြည်တွင်းစစ်တွေဖြစ်လာတဲ့အခြေအနေကြောင့်ပြီးလို့ရှိရင်နိုင်ငံရေးပဋိပက္ခကြောင့်ပေါ့နော်ဒီလူခွေးချုပ်ဖောက်မှုများစွာဟိုကြုံတွေ့ရင်ဆိုင်နေရတယ်ပေါ့နော်အဲ့ဒီမှာဆိုရင်လေဒီအထုသဖြင့်ဒီလူခွေးချုပ်ဖောက်မှုထက်ကျော်လွန်တဲ့ရာဇဝတ်မှုတွေကိုချုပ်ဖောက်နေတာကိုကျမတို့တွေ့ရတယ်ပေါ့နော်ဆိုတော့အဲ့ဒီဟာကိုတခြားလို့ခေဆက်ဆက်မှာတခြားလို့ချုပ်ဖောက်လာတာကလည်းပြစ်တာကင်းလို့ခွင့်ပေးတယ်ပေါ့နော်ကျမတို့ဗာတရားမျှတမှုမှမရဘဲနဲ့ပြစ်တာကင်းလို့ခွင့်ပေးနေတဲ့ဟာတွေရှိတယ်ပေါ့နော်ဆိုတော့တခြားသောဒီဒီအတမ်ဖက်စစ်တမ်းမဟုတ်တဲ့သူတွေလည်းဒီလူခွေးချုပ်ဖောက်မှုတွေအများကြီးကျุလုံနေတဲ့ဟာတွေလည်းတွေ့ရတယ်ပေါ့နော်ဆိုတော့ဒီအနာကနိုင်ငံတိဆောက်ဖို့အထိကလည်းဒီတခုခုလိုတယ်ပေါ့နော်ဆိုတော့ကျမတို့ဒီနေ့မှာဒီအသွေးကူးပြောင်းရေးကာလကမဖြစ်မနေကိုကျမတို့တိဆောက်ရမှာဖြစ်တယ်ပေါ့နော်အဲ့ဒါမှသာလေကျမတို့ဒီတရားမျှတမှုကိုကျမတို့ရှာဖွေစပြီးတော့ရှာဖွေရမယ့်အစစ်ဖြစ်တယ်လို့ပြီးလို့ရှိရင်လည်းကျမတို့လူထုတွေနဲ့ပြန်လဲယုံကြည်မှုတိဆောက်ပြီးတော့ဒီကောင်းမွန်တဲ့နိုင်ငံတစ်ခုပေါ့နော်ကောင်းမွန်တဲ့ဒီမိုကရေစီစနစ်ပြောမလားကောင်းမွန်တဲ့ Federal Democracy စနစ်သွားမလားဆိုတဲ့ဟာတစ်ခုကိုကျမတို့ကောက်ကောက်မွန်မွန်ယုံကြည်ကြည်နဲ့သွားနိုင်မှာဖြစ်တယ်ပေါ့နော
်ဆိုတော့ဒီလူခွေးချုပ်ပေါင်းမှုတွေကလည်းတရင်တွေကိုကြည့်လိုက်လို့ရှိရင်ပုံပေါ်ပြီးတော့ကျွန်တော်တို့စိုးလာတာကိုတွေ့ရတယ်ဆိုတော့ဒီတန်နီယာလေးကနေကျွန်တော်တို့ဘလို့ထွက်တယ်ဆမဘလို့ထင်ပါလဲ
အဂျမ်ဖက်စစ်တပ်ကကျူးလွန်တဲ့ရာဇဝတ်မှုတွေကနိုင်ငံတကာရဲ့ဥပဒေအရပေါ့နော်ကျူးလွန်နေတာဖြစ်တယ်ပေါ့နော်ဆိုတော့ကျွန်တော်တို့တစ်ဖက်မှာလည်းဒီကျွန်တော်တို့နိုင်ငံတကာရဲ့ရန်တရားတွေရှိလာတယ်ပေါ့နော်ဥပမာဆိုရင်အချက်လဲကောင်းယူသိသိထားတဲ့ဒီ WWM ရှိလာတယ်ပြီးလို့ရှိရင်လည်းကျမတို့ DICG မှာရောတခြားသောနိုင်ငံတွေလည်းကျမတို့ကြားမိလာတာကတော့ဒီuniversal judiciary မှာเนาะဒီကိစ္စရတွေကလည်းလှုပ်ရှားလာဖို့ရှိမယ်ဗောနော်အခုဆိုရင်လည်းဒီ Argentina မှာလည်းလှုပ်လာတာရှိတယ်ဗောဆိုတော့ဒါတွေကကျမတို့အတွက်ဗောနော်ရိုဟင်ဂျာတွေကလှုပ်တယ်ဆိုပေမဲ့ကျမတို့ယုံကြည်တယ်ဒါမြန်မာတနိုင်ငံလုံးအတွက်တရားမျှတမှုနဲ့တာဝန်ခံမှုရှိလာဖို့အတွက်ဗောနော်သူတို့တွေကိုယ်တိုင်ကလည်းပြောလာတယ်ဗောနော်ဆိုတော့ကျမတို့ဝိုင်းဝိုးပြီးတော့အာထုတ်ဖို့လိုမယ်ပေါ့နော်ပြီးလို့ရှိရင်လည်း WWM ကနေအချက်လက်တွေကိုကျမတို့ပေးပို့ဖို့ပေါ့နော်ပြီးလို့ရှိရင်လည်းကျမတို့ဒီရန်တရားတွေကလည်းအလုံးလှုပ်ဖို့ကိုလည်းကျမတို့ကလည်းတိုက်တွန်းလှုပ်ဆောင်ရမှာဖြစ်တယ်ပေါ့ဒါကတော့နိုင်ငံတကာအခန့်ကဏ္ဍပေါ့ဘယ်လိုပဲဖြစ်ဖြစ်ကျမတို့ကတော့တွဲရမှာပဲကျမတို့စူးစမ်းရမှာဖြစ်တယ်ပေါ့နော်နောက်တစ်ခုကြတော့ကျမတို့ပြည်တွင်းမှာပေါ့နော်ကျမတို့ပြည်တွင်းမှာလည်းကျမတို့အခုဆိုရင်တချို့သောနယ်မြေတွေမှာအုတ်ချုံထိတ်ချုံနိုင်ထားတယ်ပေါ့နော်ဥပမာဆိုရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဆိုလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့ပေါ့နော်ပြီးလို့ရှိရင်လည်းတခြားသောဒီစကိုင်းတိုင်းတို့မကွေးတိုင်းတို့ပေါ့နော်တခြားသောတိုင်းတွေမှာလည်းသူတို့အုတ်ချုံနေတဲ့နယ်မြေမှာသူတို့ဒီအစိုးရအဖွဲ့တွေပေါ့နော်ဖွဲ့လာတယ်အခုဆိုရင်လည်းကျမတို့တချို့သောပြည်နယ်ပေါ့နဂရီနီပြည်နယ်ဆိုရင်လည်းဒီအုတ်ချုံရေးကောင်စီဖွဲ့လာတယ်ပေါ့နော်ဆိုတော့ဒီတဖို့နဲ့ကျမတို့ပြည်တွင်းအတွင်းမှာလည်းကျမတို့ဖြည့်ရှင်းနိုင်တဲ့ရန်တရားတွေကိုရှိလာတယ်ဆိုရင်တော့ဒါတရားမျှတမှုကိုတဖြည်းဖြည်းနဲ့ပေါ်ဆောင်လာမယ့်အခြေအနေတွေကိုလည်းရှိလာမှာဖြစ်တယ်ပေါ့နော်ကျမတို့အခုတိုင်းရင်းသားတော်လိုက်ရေးအာစုတွေဒီထဲမှာကောတော်လိုက်ရေးအဖွဲ့စီတွေထဲမှာဆိုသူရဲ့တရားစီရင်တဲ့ရန်တရားတွေရှိတယ်တရားစီရင်ရန်တရားမှာဒီမှာလေဒီလိုဖြစ်နေတဲ့လူခွေးချုပ်ဖောက်မှုတွေကိုပြပြတတနဲ့ဒီတရားမျှတစွာနဲ့စီရင်သွားမယ်ဆိုရင်သူတို့ရဲ့အုတ်ချုပ်ရေးရန်တရားတွေသူတို့ရဲ့အုတ်ချုပ်နေတဲ့တရားစီရင်ရန်တရားတွေကလည်းဆိုမိုးလာမယ်ဥပသူတို့ရဲ့နေမီဥပဒေတွေလည်းဆိုမိုးလာမှာဖြစ်တယ်ပေါ့နော်ဟုတ်ကဲ့ပါ
ဟုတ်ကဲ့ဆရာမဒီစကားနဲ့ဆက်ဆက်ပြီးတော့ပေါ့နော်ဆရာမကျွန်တော်တို့ဟို1988ခုနှစ်အလွန်ကာလတွေမှာကျွန်တော်တို့တလိုင်းအားစုတွေကြားရမှာလည်းဖြစ်ခဲ့တယ်တော့တရင်ဖေးဆိုပြီးတော့ကျွန်တော်တို့နော်အရေးယူခဲ့တာလည်းရှိတယ်အခုလည်းတရင်ဖေးဆိုပြီးတော့ကျွန်တော်တို့နော်ကျွန်တော်တင်ရတဲ့ပြစ်ခတ်တာတွေနော်ဆိုပြီးတော့ရှိနေတယ်ဒီလိုကိစ္စမျိုးတွေကိုပေါ့ပလိုင်းအားစုတွေကဘယ်လိုများကင်ဆယ်ဖို့ရှိပါသလဲဘယ်လိုများကင်ဆယ်နေပါသလဲခင်ဗျ
ာဟုတ်ကဲ့ရှိကျမတို့ကတော့ဒီအထူးသဖြင့်အချက်လဲများဝေတာတွေကဘယ်သူဘယ်ဝါလဲတေချာစီစစ်ဖို့လိုတယ်ပေါ့တော့ပြီးလို့ရှိရင်လဲကျမတို့ကိုအတွဲကိုဒီအချက်လဲရရှိဖို့သူတို့ဘယ်လောက်စူးစမ်းရလဲဆိုတဲ့ဟာကလဲအတိမပြုတ်ဖို့လိုတယ်ပေါ့နော်ကျမတို့verification တော့လုပ်ဖို့လိုတယ်ပေါ့နော်လူထုတွေသိအောင်တော့ verification လုပ်ဖို့လိုမယ်လို့တော့ကျမကတော့ယူဆတယ်ပေါ့နော်ပြီးလို့ရှိရင်အစွမ်းသာကျမတို့ပြောသလိုပဲအချက်အလက်တစ်ခုကိုမမှန်ကကန်ရရှိဖို့ကစနစ်ရှိဖို့လိုတယ် system တစ်ခုရှိဖို့လိုတယ်ကျမတို့ဘသူတွေကိုခန့်မလဲဘသူတွေစီကိုကျမတို့ကအချက်လက်ယူမလဲဘသူတွေနဲ့ကျမတို့ယုံကြည်မှုတည်ဆောက်ရမလဲဆိုတဲ့ဟာကပေါ့နော်အဲ့ဒီဟာတွေကပို့ပြီးတော့စနစ်ကြတယ်ပြီးလို့ရှိရင်အတိပို့ပြီးတော့တိကျတေချာတဲ့အချက်လက်တွေရမယ်လို့လည်းယူဆတယ်ပေါ့
ဒီတရားပြတတ်မှုအကြောင်းပြောကြတဲ့အခါမှာဒါသောအဖြစ်ကခုံယုံတင်တဲ့ကိစ္စလိုပဲနားလည်ကြပါတယ်ဆိုတော့အကူပြောင်းဆရာတရားပြတတ်မှုကအဲ့ဒီလိုခုံယုံတင်တာတခုဒဲပဲနီးနာရန်တရားရှိသလားခြားသောနီးနာရန်တရားတွေကိုရှိသလား
ဟုတ်ကဲ့ကျမတို့ကဒီသူဟာက၄ပိုင်းရှိတယ်လေနော်ဆိုတော့ကျမတို့တရားမျှတမှုတစ်ခုထဲနဲ့ပဲကျမတို့ညီးချတဲ့လူပေါင်းတိပေါ့နော်ပြီးလို့ရှိရင်လည်းဒီမိုကရေစီတစ်ခုကိုတည်ဆောက်နိုင်မယ်လို့ကျမတို့မယုံကြည်ဘူးပေါ့နော်ကျမတို့ဒီကျမတို့ဆိုရင်အများကြီးလောက်ရမှာကျမတို့မြန်မာနိုင်ငံဆိုပေါ့နော်ဒီလူခရီးချိုးဖောက်မှုတွေကဒီရာဇဝတ်မှုတွေရောပေါ့နော်ကျမတို့တေချာလေးအချက်လက်စုဆောင်ပြီးတော့တေချာစီစစ်ရမှာဖြစ်တယ်လူခရီးချိုးဖောက်မှုဆိုကျမတို့ဘယ်လိုခန့်ခန္ဓာဘယ်လိုနေရပြည်တွင်းအတွေ့မှာဆိုကျမတို့ဘယ်လိုဖြေရှင်းမလဲပေါ့နော်ဒီရာဇဝတ်မှုတွေဆိုကျမတို့ဘယ်လိုဖြေရှင်းမလဲဆိုတဲ့ဟာကိုတေချာစီစစ်ရမှာဖြစ်တယ်ပြီးလို့ရှိရင်လည်းကျမတို့ဒီနိနာ ခံရခဲ့ရတဲ့သူတွေရောဒီရှင်တန်လွတ်မြောက်လာသူတွေကိုကျမတို့ဘယ်လိုစနစ်တရားစနစ်တကျပြလဲကုစားရေးလုပ်ငန်းစဉ်တွေကိုကျမတို့လုပ်မလဲပေါ့နော်ပြီးလို့ရှိရင်ဒီ institution reform တွေကျမတို့ဒီလိုမဖြစ်အောင်ဥပဒေတွေကိုကျမတို့ဥပဒေတွေစီးနီးစီးကတွေဘယ်လိုစနစ်တွေကိုကျမတို့တည်ဆောက်မလဲဆိုတဲ့ဟာကိုကကျမတို့တေချာလေးပြည်တော်လုပ်ရမှာဖြစ်တယ်ကျမတို့မလုတ်ခင်မှာပေါ့နော်ကျမတို့လူထုတွေနဲ့တီချာ console လုပ်ရမှာဖြစ်တယ်ပေါ့နော်ဆိုတော့ဒါတွေကလုတ်ဆရာတွေအများကြီးရှိတယ်ပေါ့နော်ဒီတရားမြတ်တမှုတစ်ခုထဲနဲ့တော့မရဘူးပေါ့နော်ဟုတ်ကဲ့ပါရှင
်ဟုတ်ကဲ့ကျမဒီအခုပြောတရားမြတ်တမှုဆိုတော့ကတချို့နိုင်ငံတွေမှာဆိုလို့ရှိရင်အတော်လေးအချိန်ယူရတာလည်းရှိတယ်ဥပမာတောင်ကိုရီးယားဆိုလို့ရှိရင်ဆိုတော့ဒါပေမဲ့ကျွန်တော်တို့ဥရောပအာဖရိကလက်တင်အမေရိကနိုင်ငံတွေကိုကြည့်တဲ့အခါကျလူခွေရချုပ်ပေါင်းမှုတွေကိုကိုက်တွယ်နိုင်မဲ့နီးနာရန်ကြီးလည်းရှိတယ်အာဆီယံမှာတော့ကျွန်တော်တို့အာရှအထူးသဖြင့်အာရှမှာတော့ဒီနီးနာရန်ကြီးဖော်လို့ကိုပြရသေးဘူးဗြိတိန်လောက်နဲ့ပဲကျွန်တော်တို့နော်ဒီလောက်နဲ့ပဲပြီးနေရတဲ့အနေအထားမှာရှိတယ်ဒီတော့ဘလို့နီးနာရန်ကြီးကိုတိဆောက်ရင်အာဆီယံအတွက်ကောမြန်မာနိုင်ငံအတွက်ပါပိုပြီးကောင်းမယ်လို့ဆရာမထင်ပါတယ်ခင်ဗျာ
အာဟုတ်ကဲ့ရှင်ကျမတို့ရဲ့အခြေအနေတွေကိုလက်ခံမှုလက်ခံလာဖို့ကစလုပ်ဖို့လိုမယ်ပေါ့နော်ကျမတို့အခုထိုင်းနိုင်ငံကလည်းကျမတို့ကြာတိရတလားပေါ့နော်ရွေးကောက်ပွဲပြီးတဲ့နောက်မှာဒီခေါင်းဆောင်အစ်စ်ပေါ့နော်ရှိလာမယ့်အနေအထားမှာကျမတို့ယုံကြည်တယ်အပြောင်းလဲတစ်ခုရှိလာမလားပေါ့နော်သူကလည်းဒီမြန်မာနိုင်ငံရဲ့အရေးကိုကူညီပံ့ပိုးဖို့ကလည်းဒီအနိုင်ရတဲ့ပါတီကလည်းဒီထုတ်ဖော်ပြောဆိုတာတွေတွေ့ရတယ်ပေါ့နော်ဆိုတော့အဲ့ဒီအခြေအနေလေးကနေအဲ့လိုမျိုးစနိုင်မဲ့တခြားနိုင်ငံတွေပေါ့နော်နိုင်မယ်ဆိုရင်တော့ကျမတို့ ASEAN နဲ့မြန်မာနိုင်ငံအရေးကတဖြည်းဖြည်းနဲ့တော့ဒီတစ်ခုခုပြောင်းလဲလာနိုင်မှာဖြစ်တယ်ပေါ့နော်ဒါပေမဲ့အသေးချာတော့အချိန်ကြာမယ်ပေါ့နော်ဘယ်လိုအထူးသဖြင့်ကျမတို့ပြည်တွင်းရေးကိစ္စတွေကိုအချစ်ချစ်ဖြေရှင်းတာပဲပြောပြောဒီနိုင်ငံတကာနဲ့ဆက်ဆက်နေတဲ့လုပ်ငန်းတွေကိုလှုပ်ဆောင်တာပဲပြောပြောကျွန်တော်တို့တော်တော်လေးအချိန်ယူရတဲ့အနေအထားမှာကျွန်တော်တို့တုံ့တွေးရင်ဆိုင်နေရတယ်ပေါ့နော်ဆိုတော့ကျွန်တော်တို့တေချာတာတစ်ခုကတော့အချိန်အတိုင်းအတာတစ်ခုတော့အများကြီးလိုအပ်မယ်ပေါ့နော်ဟုတ်ကဲ့
ဆရာမကျေးဇူးအများကြီးတင်ပါတယ်ဆရာမ
ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ဟုတ
်ဟုတ်ကဲ့အခုပြောင်းဆိုင်ရာတရားမျှတမှုအကြောင်းကိုဆွေးနွေးသွားသူကတော့ကျွန်တော်တို့ပြည်မျိုးသမီးအစည်းအဝေးကတော့ဆက်ဆက်ဖြစ်ပါတယ်ကျွန်တော်တို့ပေါင်းတယ်မှာ
အခုပြောင်းကာလတရားမျှတမှုကြောင်းဥတ္တမောင်တန်ဆွေးနွေးတင်ပြပေးခဲ့တဲ့ဒီမိုကရေစီလူခွင့်နဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာပါမကြာခင်မှာလည်းအာရှနိုင်ငံရဲ့အပါဝင်စနေညရဲ့နောက်ထပ်အပတ်စဉ်ကဏ္ဍတွေလာဖို့ရှိသေးတာမျိုးဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA PA တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တစ်နည်းကတော့ပြည်မြန်မာအီးမေးလ်လိပ်စာ bammi@viewnews.com ဒါမှမဟုတ်ရင်လည်းပြည်မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါသေးတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချင်းကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
်။မင်္ဂလာညချမ်းပါသာသာရှင်များခင်ဗျာ VOA American တန်ရဲ့စနေညပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီအစီအစဉ်တွေကိုည10:00နာရီထိလိုင်းဒိုမီတာ3251နောက်ဆိုင်လက်မီတာ190လို့ပြင် VO ရဲ့ Facebook website နဲ့ YouTube မှာလည်းဆက်ပြီးတော့နောက်ဆင်ကြည့်ရှုနိုင်ပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းမှာတော့နောက်ထပ်စနေညပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီးပွားနဲ့ဥတုရသည်မတိုင်ခင်အာရှနိုင်ငံရဲ့အစီအစဉ်ကိုပထမဆုံးနောက်ဆင်ကြည့်ရှုအောင်ပါ။အိန္ဒိယဝန်ကြီးချုပ်မိုဒီဟာအမေရိကန်ပြည်ထောင်စုကိုလက်ရက်ကြာလဲပတ်ရောက်ရှိသွားပါတယ်။ သူ့ရဲ့ခီးစဉ်အတွင်းအာကာသဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအပြင်စစ်လက်နက်ပစ္စည်းတချို့ဝယ်ယူမှုတွေလည်းပါဝင်ခဲ့ပါတယ်။ဝန်ကြီးချုပ်မော်ဒီရဲ့ American ခီးစဉ်ပါဝင် India နဲ့ American ဦးဆောင်တဲ့မဟာမိတ်တွေနဲ့ဆက်ဆံရေးအကြောင်းကိုစော်မှုကျော်ပြောပြပေးပါဦးခင်ဗျာ။
ဒီအဝင်ကြီးချုပ်နရင်ဒရာမူဒီဟာအမေရိကန်ပြည်ထောင်စုကိုဇွန်လ22ရက်နေ့ကနေ24ရက်နေ့ထိတရားဝင်တွေ့ရောက်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တွေ့ဆုံခဲ့ပါတယ်။22ရက်နေ့သမ္မတဘိုင်ဒန်နဲ့ဝန်ကြီးချုပ်မူဒီတို့တွေ့ဆုံပြီးဖူးတွဲသတင်းစာရှင်းလင်းပွဲမှာသမ္မတဘိုင်ဒန်က
The Prime Minister and I had a good discussion about democratic values.
ဝန်ကြီးချုပ်မူဒီနဲ့ကျွန်တော်တို့ဒီမိုကရေစီတန်ဖိုးတွေအကြောင်းဆွေးနွေးခဲ့ကြပါတယ်။တူနဲ့တူလေးလေးစားစားပုံပွင့်လင်းလင်းဆွေးနွေးခဲ့ကြပါတယ်။အိန္ဒိယနဲ့အမေရိကန်ဆက်ဆံရေးဟာအမေရိကန်နဲ့တရုတ်ဆက်ဆံရေးနဲ့မတူပါဘူး။အမေရိကန်နဲ့အိန္ဒိယဆက်ဆံရေးမှာတူနဲ့တူအပြန်အလှန်လေးစားမှုရှိပါတယ်။ဘာကြောင့်လဲဆိုတော့အမေရိကန်နဲ့အိန္ဒိယဟာဒီမိုကရေစီနိုင်ငံတွေဖြစ်ကြတဲ့အတွက်ပါ။ပြည်သူလူထုမတူကွဲပြားမှုပွင့်လင်းတဲ့ယဉ်ကျေးမှုသီးခံမှုအပြန်အလှန်ဆွေးနွေးမှုစတဲ့ဒီမိုကရေစီဇယိုက်လက္ခဏာတွေတူညီတဲ့အတွက်ကြောင့်ဖြစ်ပါတယ်။
အိန္ဒိယဝန်ကြီးချုပ်မိုဒီကလည်းအမေရိကန်လွှတ်တော်မှစကားပြောကြားစဉ်အမေရိကန်နဲ့အိန္ဒိယဟာပူးပေါင်းနဲ့ဆိုင်တဲ့မဟာမိတ်ဆက်ဆံရေးအတွက်တန်တိဋ္ဌာန်ပြုထားကြောင်းနဲ့အမေရိကန်ဟာအိန္ဒိယရဲ့ကာကွယ်ရေးဆိုင်ရာအရေးပါတဲ့မဟာမိတ်ဖြစ်လာတယ်လို့လည်းပြောဆိုခဲ့ပါတယ်
။ At the turn of century now
ရာစုနှစ်အသစ်တစ်ခုကိုရောက်လာတဲ့အခါအမေရိကန်ပြည်ထောင်စုဟာကျွန်တော်တို့အတွက်အလွန်အရေးပါတဲ့ကာကွယ်ရေးဆိုင်ရာတွဲဖက်မဟာမိတ်ဖြစ်လာပါတယ်။
တရုတ်နဲ့နယ်နိမိတ်ပြဿနာဖြစ်နေပြီးကိုင်ဆိုင်မှုတွေရှိနေတဲ့အိန္ဒိယဟာသူ့ရဲ့ကာကွယ်ရေးဆိုင်ရာကြောတောက်နောက်ခံအဖြစ်ရုရှားကိုနှစ်ပေါင်းများစွာမှီခိုနေခဲ့ရတာဖြစ်ပါတယ်။ဂျက်တိုက်လေယာဉ်နဲ့အပါအဝင်အိန္ဒိယစစ်တပ်ရဲ့စစ်လက်နက်ပစ္စည်းတွေဟာရုရှားလုံနဲ့ရုရှားနည်းပညာအခြေခံတွေဖြစ်ပါတယ်။ရုရှားယူကရိန်းစစ်ပွဲမှာလည်းအိန္ဒိယဟာဂျားနေရပ်တည်ခဲ့ပြီးကုလသမဂ္ဂမှမဲမပေးဘဲနေခဲ့ပါတယ်။ဒါအပြင်ယူကရိန်းကူညီရေးတပ်ပေါင်းစုမှပါဝင်ဖို့ကိုလည်းငြင်းဆန်ခဲ့ပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာအိန္ဒိယဘက်ကကြောင်းလဲမှုအနှဲငယ်တွေ့လာရတယ်လို့ကြေခတ်တီကပြောပါတယ်။အိန္ဒိယဝန်ကြီးချုပ်ဟာယူကရိန်းသမ္မတနဲ့တွေ့ဆုံခဲ့တယ်လို့တရုတ်ရဲ့ချင်းချောက်မှုတွေရှိနေတဲ့ Indo-Pacific ဒေသလုံခြုံရေးကိစ္စမှာအမေရိကန်၊ဂျပန်အပါအဝင်အနောက်တိုင်းနိုင်ငံတွေနဲ့ပုံမနီးကပ်စွာဆက်ဆံလာခဲ့ပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီရဲ့အမေရိကန်ခီးစဉ်အတွင်ဉာဏ်ရည်သူနည်းပညာလျှက်ကူးပစ္စည်းထုတ်လုပ်ရေးအပါအဝင်စီးပွားရေးနဲ့နည်းပညာဆိုင်ရာပူးပေါင်းဆောင်ရွက်မှုအများအပြားသဘောတူခဲ့ပါတယ်။အဲ့ဒီအချက်ကထူးခြားတာကတော့အမေရိကန်နဲ့အိန္ဒိယအာကာသဆိုင်ရာပူးပေါင်းဆောင်ရွက်မှုအတွေ့သဘောတူလိုက်တဲ့အချက်ဖြစ်ပါတယ်။နှစ်နိုင်ငံနည်းပညာနဲ့အင်ဂျင်နီယာပညာရပ်တွေမှာပူးပေါင်းဆောင်ရွက်မှုကုသရောင်းဝယ်မှုတွေအပါအဝင်2024ခုနှစ်မှာအမေရိကန်နဲ့အိန္ဒိယပူးတွဲပြီးနိုင်ငံတကာအာကာသစခန်းကိုတွားရောက်မဲ့အစီအစဉ်လဲပါဝင်ပါတယ်။အမေရိကန်ပြည်ထောင်စုဟာတရုတ်နဲ့အာကာသဆိုင်ရာကိစ္စတွေကိုကြဆိုင်ခဲ့ပြီး2017ခုနှစ်မှာတရုတ်နိုင်ငံကိုနိုင်ငံတကာအာကာသစခန်းကိုအသုံးပြုခွင့်ပိတ်ပင်ခဲ့ပါတယ်။တရုတ်ကလည်းတရားတစ်ခုထပ်မံတည်ဆောက်ခဲ့ပါတယ်။ဒါ့အပြင်အိန္ဒိယဝန်ကြီးချုပ်မိုဒီခီးစဉ်အတွင်းသဘောတူခဲ့တဲ့နောက်တစ်ချက်ကတော့အမေရိကန် GE ကုမ္ပဏီနဲ့အိန္ဒိယကုမ္ပဏီတို့ပူးတွဲပြီးအိန္ဒိယလေယာဉ်တွေအတွက် jet engine တွေထုတ်လုပ်သွားမှာဖြစ်ပါတယ်။ဒါ့အပြင်အမေရိကန်လုပ် M29B တိုက်ခိုက်ရေး drone လေယာဉ်တွေကိုလည်းအိန္ဒိယကဝယ်ယူမှာဖြစ်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်ပြီးနောက်ဝန်ကြီးချုပ်မူရီရဲ့ခီးစဉ်ဟာအရေးပါတဲ့ခီးစဉ်ဖြစ်ပါတယ်။တရုတ်ရဲ့ချင်းချောက်မှုတွေရှိနေတဲ့အာရှဒေသအတွင်းအိန္ဒိယဟာအမေရိကန်၊ဂျပန်နဲ့အနောက်တိုင်းနိုင်ငံတွေအတွက်မဟာဗျူဟာမျှောက်အရေးပါတဲ့နိုင်ငံဖြစ်လာပါတယ်။ကာကွယ်ရေးအရာရုရှားကိုမိခိုအားထားနေရတာရှော့ချနိုင်မှုအတွေ့အိန္ဒိယကိုအမေရိကန်နဲ့အနောက်တိုင်းနိုင်ငံတွေကစစ်လက်နက်ပစ္စည်းတွေရောင်းချပေးသွားဖို့ရှိပါတယ်။လွန်ခဲ့တဲ့2022ခုနှစ်ဥရောပသမဂ္ဂအကြီးအကဲအာစလာဗော်ဒါလီယွန်အိန္ဒိယကိုတွားရောက်ခဲ့ပြီးဥရောပထုတ်စစ်လက်နက်ပစ္စည်းတွေအိန္ဒိယကိုပုံမိုရောင်းချပေးဖို့ကတိပြုခဲ့ပါတယ်။ဒါ့အပြင်မတ်လတည်းတုန်းကလည်းဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါအိန္ဒိယကိုတွားရောက်ခဲ့ပြီးဂျပန်အိန္ဒိယနဲ့ပူးပေါင်းလှုပ်ဆောင်ရေးမှာဒေါ်လာဘီလီယံ60ရင်းနှီးမြှုပ်နှံမှုကတိပြုထားပါတယ်။အိန္ဒိယနဲ့အမေရိကန်မဟာမိတ်ဆက်ဆံရေးတိုးတက်လာပေမဲ့လက်ရှိဟိန္ဒူအမျိုးသားရေးဝါဒီဝန်ကြီးချုပ်မိုဒီအပေါ်လူ့အခွင့်အရေးအရဝေဖန်မှုတွေနဲ့စွေးမှုတွေရှိပါတယ်။သူ့လက်ထက်မှာနိုင်ငံရေးဘာသာရေးနဲ့သတင်းလွတ်လပ်ခွင့်တွေကျဆင်းလာတယ်လို့ဝေဖန်မှုတွေရှိပါတယ်။ ဒီကိစ္စကိုမေးမြန်းဆွေးနွေးဖို့သမ္မတဘိုင်ဒန်ကိုလွှတ်တော်အမတ်80ကျော်ကလက်မှတ်ထိုးတောင်းဆိုခဲ့သလိုသမ္မတဟောင်းအိုဘားမားကလည်းဆွေးနွေးသင့်တယ်လို့ CNN နဲ့မေးမြန်းကမ်းမှာပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့လုံခြုံရေးနဲ့စီးပွားရေးဆိုင်ရာအကျိုးအမြတ်တွေရှိနေတဲ့အတွက်အိန္ဒိယနဲ့ပူးပေါင်းလှုပ်ဆောင်သင့်တယ်လို့သမ္မတဟောင်းအိုဘားမားကပြောဆိုခဲ့ပါတယ်။ဒီဆွဆွဲချက်တွေနဲ့ပတ်သက်လို့တော့ဝန်ကြီးချုပ်မော်ရီကမဟုတ်မမှန်ကြောင်းသမ္မတဘိုင်ဒန်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာညှင်းဆုခဲ့ပြီးလူခွန်ရင်းနဲ့ဖွဲ့စည်းပုံစီမင်းကိုလေးစားလိုက်တာပါကြောင်းပြန်လည်ဖြေကြားခဲ့ပါတယ်။ပြီးခဲ့တဲ့တောက်ကြနေ23ရက်နေ့မှာသမ္မတဘိုင်ဒန်နဲ့ဝန်ကြီးချုပ်မော်ဒီတို့အင်ဂျူရာမှာတက်မှန်တွေ့ဆုံခဲ့ပြီးဒီတွေ့ဆုံပွဲမှာတော့ဉာဏ်ရည်သူ AI ကိစ္စတွေနဲ့ဤပညာကိစ္စတွေပါဝင်ခဲ့ပါတယ်။ Apple နဲ့ Google ကုမ္ပဏီကအမှုဆောင်အရာရှိချုပ်တွေလည်းတက်ရောက်ခဲ့ပါတယ်။ဒီဝန်ကြီးချုပ်မော်ဒီရဲ့ခရီးစဉ်အပြီး2023ခုနှစ်နဲ့2024ခုနှစ်တွေအတွင်းအိန္ဒိယအမေရိကန်ပူးပေါင်းဆောင်ရွက်မှုပုံမမြင့်တက်လာနိုင်ကြောင်းဒီတစ်ပတ်အာရှနိုင်ငံရဲ့အစီအစဉ်မှာပြန်ကြားလိုက်ရပါမယ
်။အိန္ဒိယဝန်ကြီးချုပ်ကအမေရိကန်အခီးစဉ်ပါဝင်သူတို့ရဲ့မဟာမိတ်တွေနဲ့ဆက်ဆံရေးကိုအာရှနိုင်ငံရဲ့အစီအစဉ်မှာကိုစော်မှုကျော်ပြောပြပေးခဲ့တာပါ။အခုတော့လေယာစီးပွားသတင်းများအစီအစဉ်မှာစားကုန်ဆိုင်ရာဈေးတက်တာပါဝင်ကိုပြောပြထားပါလေ။အခုရပိုင်းတဲ့စောင်းစီဈေးတွေကသတ်မှတ်ရင်းရင်းဈေးထက်ကိုထွက်ဝက်လောက်တက်နေပါတယ်။ဝက်မွေးပြည်သူတွေကတော့မွေးမြူအစားဈေးတွေတက်နေလို့အခက်တွေ့နေကြရပါတယ်။အခုလိုသတင်းတွေအပြင်တပတ်အတွင်းလေယာထက်ကုန်သီးနှံဈေးတွေနဲ့လေယာစီးပွားသတင်းတွေကိုစူးစိပြီး Farmer Times Media ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာစိုက်ပျိုးရေးချစ်သူများရှင်လန်းချမ်းမြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုကျော်ကျော်နဲ့အတူကျမမေစပယ်ကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးနဲ့စီးပွားရေးကဏ္ဍကထိတ်တဲရောက်တဲ့သတင်းတွေထဲမှာစောင်းစီဈေးနှုန်းတွေဟာစစ်ကောင်စီကတတ်မှတ်ပေးထားတဲ့ရည်ညွှန်းစီးတဲ့ထောက်ဝါခတ်မြင့်တက်နေရဆိုတဲ့သတင်းနဲ့ဆက်ပြင်ပါတယ်လက်ရှိဈေးကွက်အတွင်းမှာစားအုပ်စီဈေးနှုန်းတွေကစစ်ကောင်စီလက်အောက်ခံစားသုံးစီတင်သွင်းတူလောင်ဖြန့်ဖြူးခြင်းလုပ်ငန်းကြီးကြပ်ရေးကော်မတီကတက်မှတ်ထားတဲ့အခြေခံရည်ညွှန်းဈေးထက်ထောက်ဝနီးပါးမြင့်တက်နေရလို့စားသုံးသူတွေကပြောပါတယ်။စားသုံးသူလုပ်ငန်းကြီးကြပ်ရေးကော်မတီကမတ်လကရည်ညွှန်းဈေးကို4165ကျပ်တက်မှတ်ပေးခဲ့ပြီးဇွန်လ19ရက်နေ့ကနေဇွန်လ25ရက်နေ့ထိကူတော့လက်ကားဈေးတစ်ပိဒါကို3860ကျပ်တက်မှတ်ထားပါတယ်။ဒါပေမဲ့ပြပဈေးကွက်မှာတော့စားသုံးသူတပိတ္တာကို6500ကျပ်ထပ်မှာပေါက်ဈေးရှိနေရလို့စီကုံတွေကဆိုပါတယ်။စားအုပ်စီအဓိကတင်သွင်းနေတဲ့မလေးရှားနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံတို့ကပြပတင်မှုခွင့်ပြုတဲ့ပမာဏကိုရှော့ချထားတာကြောင့်တင်သွင်းသူတွေကပြည်တွင်းလက်လီလက်ကအယောင်ဆိုင်တွေကိုအကန့်အသတ်နဲ့ဖြန့်ဖြူးနေတဲ့အတွက်စီစဉ်နှုန်းတွေမြင့်တက်နေရတာဖြစ်တယ်လို့မန္တလေးတိုင်းဒေသကြီးစီလုံငန်းရှင်တို့ကပြောပါတယ်။ပြည်တွင်းမှာတစ်နှစ်ကိုစားအုပ်စီသုံးဆွဲမှုကတန်ချိန်7သိန်းကျော်ရှိနေရာကြောင့်နှစ်စဉ်တန်ချိန်6သိန်းကနေ9သိန်းလောက်ကိုပြည်ပကနေတင်သွင်းနေရတာဖြစ်ပါတယ
်။မွေးမြူရေးအစားအစာမြင့်တက်နေရာကြောင့်ဝယ်မွေးမြူရေးလောက်ကန်သူရဲ့အခက်အသွေးနေပါတယ်။ပြည်တွင်းဝယ်မွေးမြူရေးလုပ်ငန်းမှာမွေးမြူရေးအစားအစာနှုန်းတွေမြင့်တက်နေရာကြောင့်မွေးမြူရေးလောက်ကန်သူတွေအခက်ခဲတွေနဲ့ကြုံတွေ့နေရတယ်လို့တပိုင်တနိုင်ဝယ်မွေးမြူရေးလောက်ကန်သူတွေကပြောပါတယ်။ဝယ်မွေးမြူရေးအတွက်အသုံးပြုရတဲ့ကုန်ကြစရိတ်ကသာမြင့်တက်လာပြီးအသားသဝက်ချံဖန်ဈေးကကျဆင်းနေတယ်လို့ပွဲစားတွေရဲ့ဈေးနှိမ့်ဝေယူခြင်းကိုလည်းခံနေရတယ်လို့ဝယ်မွေးမြူရေးလောက်ကန်သူတွေကပြောကြပါတယ်။လရှိမှာကုမ္ပဏီထုတ်ဝက်စာ 25kg တအိတ်ကို4000ကနေ9000ကျပ်ဝန်းကျင်ထိပေါက်ဈေးရှိပြီးဝက်သားပေါက်ဈေးကလည်းတနတာအရွယ်ဝက်တစ်ကောင်ကို3400ကနေ25000ကျပ်ထိပေါက်ဈေးရှိနေတယ်လို့ပုဂိုးသားအနောက်ချင်းကဝက်မွေးမြူရေးလုပ်ကိုင်နေသူကိုမင်းဆွေကပြောပါတယ်။မွေးမြူသူတွေထံကပွဲစားပြီးပြန်လည်ဝယ်ယူတဲ့အသားသွေးဝက်ချံဖန်းဈေးကတော့ပြီးခဲ့တဲ့မေလအလယ်လောက်ကတပိတ္တာကို1900ကနေ12500ကျပ်လောက်ထိပေါက်ဈေးရှိခဲ့ပြီးမယ်။လက်ရှိမှာတပိတ္တာကို9000ကနေ11000ကျပ်ဈေးနဲ့သာရောင်းချနေရတာပါ။ကင်းတွင်းအသားငါးဈေးကွက်မှာတော့ဝက်သားတပိတ္တာကို12000ကျပ်ထိပေါက်ဈေးရှိနေတယ်လို့ဆိုပါတယ်။ အခုလိုမုန်တဲ့ကာလဆိုရင်ဝက်ချံတွေမှာဝက်တွေဖျားနာတက်ပြီးအုပ်စုလိုက်တဲ့ဆုံးတတကြောင့်ကျမရင်းနဲ့ဝက်ချံတက်ရှင်ကိုပုံမှုပြဆိုင်နေရတဲ့လို့လဲရှင်းပြနေကဝက်မုန်ကြီးလောက်ကန်သူတို့ဥသာပြောပါတယ်အသားတော့ဝက်တကောင်ကိုတာခွဲပြီးချိန်လေးလကနေငါးလလောက်ထိမွေးနေကြရပြီးအစာစီဆီကူတာစီဝက်ပေါက်ဖို့ကောင်ကြောင်ဝေစားတဲ့အထွေထွေကောင်ကြစီအပါဆိုရင်ငါတိတ်ချက်အထက်မှာရှိနေပါတယ်
တေးဥပ္ပတ်ကိုစံစကွဲတင်မှုရတ္တလူမီပါဖြစ်နေပါတယ်မြန်မာတေးဥနှစ်နိုင်ငံနဲ့ဇက်ကုံတေးဂိတ်တစ်ခုဖြစ်တဲ့မူဆယ်တရက်ငါးမိုင်ကုံတေးဆောင်မူဆယ်ကျင်းစန်းကြောနေဇက်ကြရနေတေးဥပ္ပတ်ကိုစံစကွဲတင်မှုဟာရတ္တလူမီပါဖြစ်နေလို့နေဇက်ကုံတေးကပြောပါတယ်လက်ရှိပြည်ထဲမှာဖြစ်ပေါ်နေတဲ့စံစကွဲစည်းနှုန်းမီတက်မှုနဲ့ဈေးနှုန်းမတည်ငြိမ်မှုတွေကြောင့်ပြပတင်မှုရတ္တန
တော့မရှိတဲ့လောက်ပဲဖြစ်နေတော့တော်တော်နေတယ်ဆိုလို့နော်အဝင်မရှိတဲ့လောက်ဖြစ်နေတာဒါဘာကြောင့်လဲဆိုတော့ဗမာပြည်ဒီမှာရှိတဲ့ဈေးနှုန်းနဲ့တိကျပေးတဲ့ဈေးနှုန်းနဲ့ဆက်ကြည့်လိုက်ရင်တကယ်လို့ကိုယ်တွေအကျိုးကြီးဘာမှမရှိတဲ့အတွက်အပြည့်နိုင်ငံကိုတံပြေဖို့ဥပါဘုရားလောလောဆယ်တော်တော်လေးနေပြီးတော့မရှိတဲ့လောက်ပဲဘာဖြစ်နေတာလဲဒီကမတူကြောင်မပြည်တော့ပဲလေအခုဖြစ်တာလေအခုကတပြည်တော့တော့မသွားနိုင်ဖြစ်တယ်လေနောက်ကြတော့ဝေတတော်နေတယ်ပြောပါတော့
အရင်ကကျင့်ဆန်းကြောနေစိတ်ကြတဲ့တေးဥပတ်ကိုနေ့စဉ်စံစကွဲတင်မှုဟုကားစီးရဆက်စီးအထက်ရှိပေမဲ့လက်ရှိမှာတော့တေးကိုကားတစ်စီးလောက်ကတင်ပို့နိုင်တဲ့အနေအထားဖြစ်ပါတယ်။ဒါကြောင့်နေစက်ကနေတေးကိုစံစကွဲတင်မှုဟုကအရင်ပန္နာနှစ်ထက်တိတိတသာရောကြသွားမှာဖြစ်တယ်လို့ကုန်တယ်တွေကသုံးသပ်ထားကြပါတယ်။မြန်မာနိုင်ငံစံစဘာကုန်တယ်များအတင်းကတော့စံစည်းကွက်မှာတော့ရှိဘူပေါ်ဆန်24ပြီတဲ့အေကိုတသိန်းတောင်းချက်အထိပေါက်ဈေးရှိနေပြီးပြင်ပဆန်လက်လီဈေးကွက်မှာတော့ဆန်တဲ့အေကိုချက်တသိန်း4000ဝန်းကျင်အထိဈေးမြင့်တက်နေတယ်လို့ဇွန်လ20ရက်နေ့ကထုတ်ပြန်ထားပါတယ်။စဘာဈေးကတော့ငွေစဘာတင်းတရာကို16သိန်းကနေစပြီးစဘာမျိုးစပေါ်မူတည်ပြီးဈေးမျိုးမျိုးရှိပါတယ်။ပြီးခဲ့တဲ့2022ခုနှစ်မူစဘာအဟောင်းဈေးကတော့တင်းတရာကို19သိန်းကနေ23သိန်းအထက်မှာရပ်တည်နေပါတယ်။
ဒါတွေတို့ရှိတဲ့ဈေးနှုန်းနဲ့တိုင်တူနေပြည်ထဲမှာသတိရတာတက်သွားတယ်။ဒီကျန်းနဲ့သတိတက်သွားတော့လည်းဒီလိုမျိုးပို့မယ်လို့တော့ပြည်ထဲရသတိနဲ့ဒီလိုမျိုးပြည်ထဲဈေးနဲ့ကဘလို့ကမကိုက်ဘူးဖြစ်နေတယ်။ဒါကြောင့်အကျိုးရမရှိတဲ့အနေနဲ့ခက်ခဲရတာ။ကိုယ်ဆိုင်ဈေးကဒါကြီးသွားတယ်ဒီလိုပဲ။ဒါဆိုင်ဈေးကြီးသွားတော့ဆိုင်ဈေးကြီးကြီးလာတဲ့အဲ့ရောက်သတိရတဲ့ပြုတ်တက်လိုက်လို့ဖြစ်တော့ဒီလိုကဒေဒေကဆိုင်ဈေးဆိုင်ဈေးကပြေရလို့ကဆိုင်ဈေးကတော့300လောက်ကျတယ်ဟုတ်။ဒီအတွက်ဒီနေ့ကြာရည်လာစီလိုတဲ့အဲဒီလိုမျိုးမြင့်တက်သွားတာဖြစ်ပါလေ
။လက်ရှိမှာတော့ပင်လယ်ရေကြောင်းကနေမလေးရှား၊ဖိလစ်ပိုင်၊စပိန်၊တူရကီ၊အီတလီစတဲ့နိုင်ငံတွေပါဝင်နိုင်ငံပေါင်း25နိုင်ငံကိုစံတင်မှုနေတယ်လို့စံကုန်တဲ့အတင်းကဆိုပါတယ်။မြန်မာနိုင်ငံစံတမအတင်းချုပ် MRF ကတော့စံဈေးနှုန်းတည်ငြိမ်အောင်ထိန်းချုပ်နေတဲ့အပြင်တင့်တင့်မြတ်တဲ့ဈေးနှုန်းတွေဖြစ်စေဖို့အတွက်လုပ်ငန်းကော်မတီတရက်ကိုဖွဲ့စည်းဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်။
အခုစပီးဇွန်လ14ရက်နေ့ကနေ23ရက်နေ့ထိဈေးဝယ်သွင်းတက်ကြနိုင်ပြီဖြစ်သွားတယ်။လေယာထွက်ကုန်တည်နှံဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်။ပြောင်းကတော့ဘက်ဈေးတက်ပြီးထိုင်းစက်ရုံချပြောင်းဈေးလည်းမြင့်တက်လာတာကြောင့်ပြင်သွင်းဈေးလည်းအနည်းငယ်ပြန်တက်လာပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာပြောင်းဆန်တပိတ်တာကို1220ကနေ1240ကျားဈေးပေါက်ပြီး200ကျပ်ဈေးတက်လာပါတယ်။မော်ရွာကုန်စည်တိုင်းမှာတော့ပြောင်းခွစ်တတင်းကို19800ကျပ်ပေါင်စီရှိပြီးဈေးငိမ်နေပါတယ်။မန္တလေးကုန်စည်တိုင်းမှာပြောင်းခွစ်စီတင်3တင်းဝင်တဲ့အိမ်ကို6100ကနေ6150ပေါင်စီရှိပြီး1000ကျပ်ဈေးတက်လာပါတယ်။ပြောင်းခွစ်ဗမာကတော့3တင်းဝင်တဲ့အိမ်ကို5900ကနေ6000ကျပ်ဈေးနဲ့ဈေးငိမ်နေပါတယ်။
စတိုက်အတက်ရှိနေကြတဲ့ပဲစင်းကုန်ဈေးကတော့တထံကိုကျပ်သိန်း300လားအထိပြန်ကျဆင်းလာပါလေ။ရန်ကုန်ဘေးနောင်ကုန်စည်တိုင်းမှာဇွန်20ရက်နေ့ကပဲစင်းကုန်တထံကိုသိန်း300နဲ့5000ကျပ်ဈေးပေါက်ပြီးရပိုင်တွင်ကျပ်3သိန်းနီးပါးဈေးပြန်ကျဆင်းလာတာပါ။အိန္ဒိယနိုင်ငံဈေးကွက်ကိုအာဖရိကပဲစင်းကုန်တွေဝင်ရောက်လာဖို့ရှိနေတာကြောင့်ဈေးကျဆင်းလာတာဖြစ်တယ်လို့ဈေးကွက်တွင်သုံးသပ်မှုတွေလည်းရှိနေပါလေ။
အိယာနိုင်ငံဟာပဲလူရဲ့ချက်ရှိနေပေမဲ့မြန်မာနိုင်ငံပေါ်မိကုံမှုကိုချွတ်ချပြီးအခြားပဲထွက်ရှိတဲ့နိုင်ငံကနေဝယ်ယူတင်သွင်းမှုကြိုးစားနေတာဖြစ်လို့ပြည်သူစည်းကပေါ်တက်ရောက်မှုကိုမြန်မာကုန်တွေကစောင့်ကြည့်နေကြတာဖြစ်ပါတယ်။အာလူစည်းတွေကလည်းစက်တိုင်းနှစ်တနေရာကနေကြံကြဆင်လာပါတယ်။တရုတ်အာလူအုံရှင်ပြီးဈေးကွက်ထက်ရောင်းဝယ်အေးနေရာကြောင့်ဈေးကပြန်ကြဆင်သွားတာပါ။ ပြည်နယ်ကုန်စည်တိုင်းမှာစုံလနှစ်ဆယ်ရင်းနေမှာဖြစ်ပေါ်ခဲ့တဲ့အာလူတပိတ်တာဈေးနှုန်းတွေကဟဲဟူအီဝန်က၂၄၀၀ကျပ်ဟဲဟူအိုကေက၂၄၀၀ကျပ်ဟဲဟူအက်စ်ဝန်က၂၄၀၀ကျပ်ဟဲဟူအက်စ်တူက၂၄၀၀ကျပ်တရုတ်အာလူက၂၄၀၀အတီတီပေါက်ဈေးရှိနေပြီးတပတ်အတွင်းတပိတ်တာကို၅၀ကနေ၁၅၀ကျပ်ကြာဈေးပြန်ကြဆင်လာပါတယ်။ ချင်းပြည်နယ်အောင်ပန်းစည်းကွဲမှာအာလူကော်လီအသေးကတပိတ်တာကိုထောက်900ရာအေးဝန်းဆွဲတပိတ်တာကို2000ရာကျပ်အုတ်ခေတပိတ်တာကို2500ရာကျပ်ပေါက်ဈေးရှိပြီးတပိတ်တာကိုနေရာကနေ400ကျပ်ထိပြန်ကြဆင်လာပါတယ်။အာလူစည်းပြန်ကြလာပြီမဲ့အခုနေမှာသွင်းအားစုစည်းမြစ်သက်ပြီးရာသီဥတုဖောက်ပြန်မှုကြောင့်တီးနှက်ပျက်စီးဆုံးရှုံးမှုတွေရှိခဲ့တာဖြစ်လို့အာလူအထွက်နှုန်းရောကြနိုင်တယ်လို့အာလူစိုက်တောင်သူတွေနဲ့
ကြိုးစားနေတာအကြောင်းပြောပြထားပါတယ်။ပုံမှန်ဆိုးရွားလာတဲ့ဥရယာတီပြောင်းလဲမှုကိုထိန်ချုပ်နိုင်ရေးကမ္ဘာတဝန်းကြိုးပမ်းအားထုတ်နေကြတာမှာသိပ္ပံပညာရှင်တွေကတော့သက်ဆိုင်ရာအဖွဲ့အစည်းတွေနဲ့အစိုးရတွေအကောင်းဆုံးမူဝါဒတွေချနိုင်အောင်မတူကွဲပြားတဲ့ဤတွေနဲ့ data အချက်လက်တွေစုဆောင်တင်ပြနေကြပါတယ်။ကမ္ဘာပူနေမှုရဲ့သက်ရောက်မှုကို satellite ဂျိုတူကနေစောင့်ကြည့်လေ့လာနေသလိုဝင်ရိုးစုမှလည်းဆယ်စုနှစ်တွေနဲ့ချီလူကိုယ်တိုင်သွားလေ့လာနေပါတယ်။ဒီအကြောင်းနန်းလောင်ပြောပြပေးပါအောင်ခင်ဗျာ။
ဗြိတိန်နိုင်ငံကင်ဘရစ်အခြေဆိုင်အနာတိကစူဇန်လီလာရေးဌာန BAS ကသိပ္ပံပညာရှင်တွေဟာရေခဲလွှာတွေအရေးပြောလာရင်ကြုံတွေ့ရမယ့်စိန်ခေါ်ချက်တွေနဲ့ပင်လယ်ရေမြင့်တက်နိုင်တဲ့အနေအထားတွေကိုအစင်မြင့်ဤပညာတွေနဲ့လေ့လာနေပါတယ် BAS ညွှန်ကြားရေးမှူးဖြစ်တဲ့ပမောက်ခဒိမ်းဂျင်းဖရန်စစ်ကိုရင်လည်းရှာဒီဥတုကြမ်းတမ်းလာတဲ့အာတိတ်ဆဲဝိုင်းစီ15ချိန်လောက်သွားရောက်သုတေသနပြုခဲ့သူဖြစ်ပါတယ်
So climate change is clearly now the focus of our
Tomorrow အဓိကအာရုံစိုက်သုတေသနပြုလေ့လာနေတာကဥတုရာသီပြောင်းလဲမှုရဲ့တက်ရောက်မှုပါအာတိတ်ဆဲဝိုင်းနဲ့အန်တာတိကတိုက်ဟာဥတုရာသီပြောင်းလဲမှုတွေကိုအများဆုံးတုံ့ပြန်နေတဲ့နေရာလေးဖြစ်ပါတယ်ကျမတို့ရဲ့မစ်ရှင်ကသဘာဝပတ်ဝန်းကျင်မှာဘာတွေပြောင်းလဲသွားသလဲဆိုတာအတက်နိုင်ဆုံးနားလည်သဘောပေါက်အောင်လေ့လာပြီးတော့သိပ္ပံ data အချက်လက်တွေကိုစုဆောင်းပါတယ်ဥတုရာသီပြောင်းလဲမှုထိန်းချုပ်ရေးအတွက်အကောင်းဆုံးဆုံးဖြတ်ချက်တွေချမှတ်နိုင်အောင်မူဝါဒရေးဆွဲသူတွေအစိုးရတွေကိုကျမတို့စုဆောင်းထားတဲ့ data တွေကိုတင်ပြမှာပါ။
အနာတိကတိုက်ဟာကမ္ဘာကျိုးရှင်သန်ရေးနဲ့ဥတုရာသီပြောင်းလဲမှုတိုက်ဖျက်ရေးမှာအလွန်အရေးပါပါလဲ။ဒီကမ္ဘာလုံးတုံ့ဆွဲနေကြတဲ့ရေချိုး90ရာခိုင်နှုန်းရဲ့ရေအရင်းမြစ်တွေခဲနေတဲ့နေရာလေးဖြစ်ပါတယ်။အဲ့ဒီရေခဲလွှာတွေအရေးပျော်ဆင်းသွားတာနဲ့ပင်လယ်ရေမြင့်တက်လာမှာပါ။ဒါကြောင့်လဲသိပ္ပံပညာရှင်တွေကကမ္ဘာပုံနှိပ်မှုရဲ့ရိုက်ခတ်မှုတွေကိုအဲ့ဒီမှာအဓိကထားလေ့လာနေကြတာဖြစ်ပါတယ်။အနဝါဘူမိဗေဒပညာရှင်ဒေါက်တာရော့ဘလေတာကအခုလိုရှင်းပြပါတယ
်။ So quite simply Thwaites Glacier really matters because it's the biggest uncertainty in predicting
how ရှိရာစုနှစ်နဲ့သူ့အလွန်မှာကမ္ဘာပင်လယ်ရေမြင့်နှင်ပြင်ဘလောက်မြင့်တက်လာမလဲဆိုတာက Thwaites Glacier ရေခဲမြစ်တွေအပေါ်မှာအဓိကမူတည်နေပါတယ်။ဒီရေခဲမြစ်တွေအရေးပြောင်းနိုင်ခြေကိုခံမှန်းရတာကလည်းခက်ပါတယ်။ကမ္ဘာအရရက်ကလူသားတွေအပေါ်အတော်ကိုတက်ရောက်မှုရှိပါလိမ့်မယ်။ဒီရေလိုင်းတက်လာတဲ့နေရာနဲ့ဆယ်မီတာအကွာလောက်မှာနေနေကြတဲ့ကမ္ဘာအရရက်ကလူပေါင်း1ဘီလီယံဝန်းကျင်ရှိနေတာပါ
။တစ်ဖက်မှာလည်းဥရောပအာကသအေဂျင်စီ ESA ကပင်လယ်ရေမြင့်တက်မှုကို satellite ဂျိုရီတွေနဲ့လေ့လာနေတာပါ။Copernicus ရာသီဥတုပြောင်းလဲမှုလေ့လာဆောင်ကြီးဌာနရဲ့အဆိုအရ1993ခုနှစ်နောက်ပိုင်းပင်လယ်ရေပြင်က 6.9 စင်တီမီတာအထိမြင့်တက်လာပါတယ်။အခုလိုပင်လယ်ရေမြင့်တက်လာရတဲ့အကြောင်းရင်းထက်က90ရာခိုင်နှုန်းဟာရေခဲလွှာတွေအရေးပြောလာတာကြောင့်ပါ။ အခြေအနေတွေတိတိကျပိုဆိုးလာမယ်လို့လည်းပညာရှင်တွေကခန့်မှန်းချပါတယ်။
We had something like 1.3 millimeters a year between 1901 and 1971.
Tangkuwa tkhu ne ka ne 1980 tkhu ne ja pin le yi pin ga 20.3 millimeter law myin tet la ba de. 2006 khu ne ne 2018 khu ne ja ma ro te nit ko 3.9 millimeter myin tet ba de. Pin le yi myin ne pin myin tet mu a shein kaung la de so ra tait ko te ja ba de.
အခုလိုအခြေအနေတွေဆိုးလာနေပြီမလို့အသိပညာပရေလုပ်ငန်းတွေကထင်သလောက်မလွယ်ကူဘူးလို့လည်းသူကပြောပါတယ်ဆက်လိုက်ဂျူရူကြောင့်သာပင်လယ်ရေမြင့်တက်လာနေတာကိုသိပံပညာရှင်တွေသိနေတာပါပင်လယ်ရေမြင့်တက်မှုကိုလေ့လာနေတဲ့ဂျူသူတွေထဲမှာ2020ခုနှစ်ကလွှတ်တင်ခဲ့တဲ့ Sandinesic Michael Frelich ဂျူရူလည်းတခုအပါအဝင်ဖြစ်ပါတယ်သူမှပါတဲ့ Altimeter Radar ကပုံရိပ်ပြတ်သားမှုအဆင့်အမျိုးမျိုးရှိတဲ့ data တွေကိုစုဆောင်းပေးပါတယ်
There's a technique called altimetry. Altimetry is an active
altimetry လို့ခေါ်တဲ့နည်းပညာတစ်ခုရှိပါတယ်။သူကတစ်ချိန်လုံးလှုပ်ရှားတက်ဝင်နေပါတယ်။အခြေခံအဖြစ်တော့ signal line တွေကိုလွှတ်ပြီးမြင်းမျက်နှာပြင်အနေအမြင်ကိုတိုင်းတာတာဖြစ်ပါတယ်။ကမ္ဘာမျက်နှာပြင်တစ်ခုစီကိုချိန်ပြီးလွှတ်လိုက်တဲ့လှိုင်းရဲ့အတော်အပြန်အနေအမြင်အတိုးအကျယ်ပေါ်မှာမူတည်ပြီးတိုင်းတာရတာဖြစ်ပါတယ်။ကမ္ဘာမျက်နှာပြင်အားလုံးကိုဒီနည်းနဲ့လေ့လာနိုင်ပါတယ်။
satellite ဂျူရူတွေကတော်မီးတွေကိုလည်းခွဲခြားပေးနိုင်ရုံမကကမ္ဘာအပူချိန်ပေါ်ဘလောက်အထိတက်ရောက်မှုရှိမလဲဆိုတာကိုလည်းပြောပြနိုင်ပါတယ
် Pioneers are probably double that for climate because in the first place they
are ဂျူရူကြောင်းလည်းမှုကြောင့်ပေါ်လာတဲ့ဘေးထဲမှာမီးတွေကနှစ်ဆပိုးပြီးဆိုးတယ်လို့ပြောရပါလိမ့်မယ် Biomass လို့ခေါ်တဲ့လေယာထွက်ဆွန့်ပစ်ပစ္စည်းကောက်ရိုးတို့ဇပကွန်တို့ကိုလောင်ကျွမ်းလာပါဒါကြောင့်အဲ့ဒီကဖန်လွန်အိမ်ဓာတ်ငွေတွေလေးရုထဲကိုရောက်လာပြီးကဘာကြီးကိုပိုးပြီးပုံနှွေးလာစေပါတယ်။အဲ့ဒီမီးတွေကတစ်တောတွေကိုပါကူးဆက်လောင်ကျွမ်းလာပါ။တောမီးတွေရဲ့တက်ရောက်မှုဟာတိတ်ကိုပြင်းထန်တယ်လို့အထူးသဖြင့်အပူပိုင်းဇုံတွေမှာဆိုပိုးပြီးဆိုးပါတယ်။ satellite ဂျူရူကရတဲ့ data တွေနဲ့ဆိုရင်တော့တောမီးတွေရဲ့တက်ရောက်မှုကိုနည်းအမျိုးမျိုးနဲ့တိုင်းတာလို့ရပါတယ
်။အခုလို satellite ဂျူရူကစုဆောင်းကောက်ယူထားတဲ့တိတ်ပံ data အချက်အလက်တွေကိုပါရီတဘောသူညီမှုလိုမျိုးဥဒုယာသိဆိုင်ရာမူဝါဒတွေချမှတ်တဲ့နေရာမှာအသုံးပြုနိုင်လိမ့်မယ်လို့ ESA ကမြန်မာထားပါတယ်အနာတိကတိုက်ဟာကမ္ဘာဥဒုယာသိပြောင်းလဲမှုအတွေ့အရေးအကြီးဆုံးနေရာတစ်ခုအဖြစ်ဆက်လက်တည်ရှိနေမှာဖြစ်တဲ့အတွက် PAS ကသိပ္ပံပညာရှင်တွေကတော့လာမယ့်နှစ်ပေါင်း60အထိလူသူမနေတဲ့ဒီအရမ်းမှာအရေးကြီးတဲ့သုတေသနလုပ်ငန်းတွေဆက်လက်ဆောင်ရွက်နိုင်မယ်လို့မျှော်လင့်ထားကြတာဖြစ်ပါတယ်ကျွန်မနားလောပါ
ရာသီဥတုပြဿနာဖြစ်ရှင်ချိုးပတ်မှုနှလောင်းဥတုရာသီစီစဉ်မှာပြောပြခဲ့တာပါအခုလိုပတ်စဉ်ကဏ္ဍတွေပြီးမှာတော့ VO ရဲ့စနေညအစည်းအဝေးတွေဆက်မသက်ခင်နောက်ဆုံးရသတင်းချင်းချက်ကိုကိုအောင်ပြောပြပေးပါဦးခင်ဗျာ
လက်နက်ကင်ပုံကံထကြွမှုဟာနိုင်ငံတော်သစ္စာဖောက်ဖျက်ပုံကံမှုဖြစ်တယ်လို့ရုရှားနိုင်ငံကိုလက်နက်ကင်အာခံစန့်ကျင်သူမှန်သမျှပြင်းပြင်းထန်ထန်အရေးယူသွားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကဒီကနေ့စနေနေ့မှာသတိပေးပြောဆိုပါရယ်ရုရှားနိုင်ငံတောင်ပိုင်းရော့စတော့ဖ်မြို့ကရုရှားစစ်တပ်ကုတ်ကဲဌာနချုပ်ကိုဗက်နာအုပ်စုခေါင်းဆောင်ယက်ကင်းနီပရီဂိုရှင်ကထိ ंछ ုပ်ခဲ့ပြီးတော့မော်စကိုအထိကြီးတက်မယ်လို့ချင်းချောက်ထားစင်မှာသမ္မတပူတင်ကအရေးပေါ်မိန့်ခွန်းပြောကြားခဲ့ပါတယ်။အခုဖြစ်ရတဲ့ပတ်သက်လို့ယူကရိန်းသမ္မတဇာလင်စကီကတော့ဒီရုရှားဟာအာရင်ချိနဲ့လာရဲဆိုတာထင်သာမြင်သာရှိလာတယ်ဆိုပြီးဒီကနေ့မှပြောဆိုပါရယ်ယူကရိန်းနိုင်ငံထဲမှာရုရှားတပ်တွေနဲ့သူတို့ရဲ့မဟာမိတ်ကြီးစားတပ်ဖွဲ့တွေရှိနေသမျှရုရှားနိုင်ငံတွင်းမှာပိုးပြီးတော့ရုံရင်ဆန်ခတ်အခြေအနေတွေပြဿနာတွေဖြစ်လာဖို့ဖိတ်ခေါ်သလိုဖြစ်နေလိမ့်မယ်ဆိုပြီးတော့ Twitter နဲ့ Telegram စာမျက်နှာမှာရေးသားပါရယ်ဒီတော့တည်းမှာပဲရုရှားကဒီယူကရိန်းနိုင်ငံတွေကဒေသ၅ခုကိုပိတ်မှတ်ထားတိုက်ခိုက်ခဲ့ပါရယ်ဒီယူကရိန်းစစ်ဘက်ကတော့ဒီရုရှားကပစ်ခတ်လိုက်တဲ့ cruise missile 50တခုတည်းက40တခုကိုဖျက်ဆီးလိုက်နိုင်ပြီးတော့အဲ့ဒီထဲမှာ drone နှစ်စင်းပါတယ်လို့လည်းဆိုရတယ်။ဒါပေမဲ့ရုရှားဘက်ကပစ်ခတ်လိုက်တဲ့ drone ဟာဒီ Dnipro မြို့ကအဆောက်အဦတွေကိုထိမှန်ခဲ့ပြီးတော့လူ၈ဦးထိခိုက်ဒဏ်ရာရသွားပါတယ
်။ကျေးဇူးပါကိုအောင်ရေ။အခုတော့ VOE စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လို့ရမှုကအလိမ္မာပါရုပ်ပိုင်းဆိုင်ရာနဲ့စက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Chastan Mock နဲ့ TN1 တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါအခုလို VOE ကိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလေးအိပ်ဆက်အနာဂတ်နဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.